Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်2019ခုနှစ်ဒီဇင်ဘာလ17ရက်တနင်္လာနေ့မနက်ဖြန် VOA စီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ line meter 32 40နဲ့49အပြင် VOA ရဲ့ Facebook စာမျက်နှာ VOA Burmese News ကနေပြီးတော့လည်းနှာစင်နိုင်ပါတယ်ရှင်ကျွန်မခွန်ညိုပါအခုမနက်စီစဉ်တွေတာဝန်ယူပါမယ်ရှင
်မင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇော်ဝင်လိုက်ပါဒီမနက်မှာထူးခြားတဲ့သတင်းတွေကတော့သမ္မတဒေါ်နယ်ထရန့်ကဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသိမှတ်ပြုတော်ကိုကန့်ကွက်တဲ့အနေနဲ့မွတ်စလင်နိုင်ငံတွေမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။2019ခုနှစ်အတွက်နိုဘယ်ငြိမ်းချမ်းရေးဆုကိုတနင်္ဂနွေနေ့ကချီးမြှင့်လိုက်ပါပြီ။ဂျပန်အမေရိကန်နဲ့တောင်ကိုရီးယားတို့ဟာဒုံးကျည်ကာကွယ်ရေးလက်ကျင့်မှုဒီကနေ့စတင်မှာဖြစ်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုဦးဆံမိုးဝင်နဲ့အတူတင်ပြပေးသွားမှာပါခင်
။အခုမနက်ခင်းနားဆင်ရမယ့်အစီအစဉ်တွေမှာတော့ရခိုင်ပြည်နယ်အရေးအကောင့်ထဲဖို့ဆောင်ရွက်မဲ့ကော်မတီအစ်တရမှာပါဝင်သူတွေဘယ်လိုပုံစံတွေဖြစ်တယ်လဲဆိုတာကိုအခုလိုနားဆင်ရပါမယ်။
ဟုတ်ကဲ့ကနေဒီပေါ်နေစဉ်းစားဖို့လေတို့အကျုံးအိမ်မှာဒီဆောင်ရတဲ့လူတို့ကိစ္စအရမှာတိုင်ပြီးခဲ့ရ
ထိုင်းမြန်မာမဟာမိတ်ဖောင်ဒေးရှင်းတာဝန်ရှိသူတူရဲ့ပြောပြချက်နဲ့အတူနားဆင်ကြရမှာပါမြန်မာဒီမိုကရေစီရေးရာဆွေးနွေးကအစီအစဉ်မှာတော့စာရေးဆရာချီဦးညွန်နဲ့ဦးကျော်စံသားတို့ရဲ့တွေ့ဆုံဆွေးနွေးကအစီအစဉ်အပိုင်းနှစ်အဖြစ်နိုင်ငံရဲ့ယဉ်ကျေးမှုပိုင်းမှာဗမာတမျိုးတဲ့ဦးစားပေးမှုပဲတိုင်းရင်းသားယဉ်ကျေးမှုတွေကိုပါဘာကြောင့်အာယုံစိုက်ထိမ့်သိမ့်ဖို့လိုအပ်တယ်လဲဆိုတာနားဆင်နိုင်ပါတယ်အစီအစဉ်ဒုတိယပိုင်းမှာတော့မြန်မာပြည်ကပေးစာပြည်ရင်းသတင်းသုံးသပ်ချက်အပြင်ကမ္ဘာတလွှတ်ထူးခြားစံပြအစီအစဉ်တွေကိုလည်းနားဆင်ကြရမှာပါအခုရင်ဆုံးတော့တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နေတဲ့နိုင်ငံတကာသတင်းတွေကိုကိုစော်ဝင်းလိုင်းနဲ့ဦးစံမိုးဝေတို့ကြီးညာပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသိမှတ်ပြုတဲ့ဆုံးဖြတ်ချက်ကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေနဲ့အာရဗ်နိုင်ငံတွေမှာတင်းငင်လူတွေကဖြစ်ပေါ်ခဲ့ပါတယ်။လက်ဘနွန်နိုင်ငံဘေရုတ်မြို့မှာရှိတဲ့အမေရိကန်တန်ယုံအနီးမှာဆန္ဒပြကြတဲ့လက်ဘနွန်နဲ့ပါလက်စတိုင်းလူမျိုးတွေကတန်ယုံကိုဂဲတွေနဲ့ပစ်ပေါက်ပြီးသမ္မတထရမ့်ရဲ့ရုပ်ထုအပါအဝင်အစ္စရေးနဲ့အမေရိကန်အလံတွေကိုမိရှို့ဖျက်ဆီးခဲ့တာမှာလူမျိုးရေးတပ်ဖွဲ့တွေကမိသက်ပိုက်တွေနဲ့အမျက်ရည်ပုံတွေသုံးပြီးလူစုခွဲခဲ့ပါတယ်။ကမ္ဘာမှာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာလည်းထောင်ပေါင်းများစွာသောပြည်သူတွေအမေရိကန်တန်ယုံအပြင်မှာချီတက်ဆန္ဒပြခဲ့သလိုဂျော်ဒန်၊တူရကီ၊ပါကစ္စတန်၊မလေးရှား၊အီဂျစ်နဲ့အစ္စရေးနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပါလက်စတိုင်းကိုယ်ပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာလည်းဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့ပါတယ်။ဆွီဒင်နိုင်ငံဂိုတန်ဘတ်မြို့မှာလည်းဂျူးဖျားရှိခိုးကြောင်းကိုမိလောင်ပုံးနဲ့ပြစ်ပေါက်ခဲ့တဲ့အတွက်လူ3ဦးကိုရဲတပ်ဖွဲ့ကဖမ်းဆီးထိန်းသိမ်းခဲ့ပါတယ်။အဲ့ဒီအဖြစ်အပျက်ကိုမိရှို့ရန်ကြံစည်မှုအဖြစ်နဲ့စုံစမ်းစစ်ဆေးနေကြောင်းရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်မှုကြောင့်ထိခိုက်ဒဏ်ရာသူတော့မရှိဘူးလို့ဆိုပါတယ်။ဂျေရုဆလင်ကဘတ်စကာဂိတ်အနီးမှာလုံခြုံရေးတပ်ဖွဲ့ဝင်တဦးဒါနဲ့ထိုးခံခဲ့ရတဲ့အတွက်ပြင်းထန်စွာဒဏ်ရာရသားကြောင်းလဲအစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။တိုက်ခိုက်သူကိုတော့ဖမ်းဆီးထိန်းသိမ်းလိုက်တယ်လို့ဆိုပါတယ်။
ယုတ်တည်းရထွက်ပေါ်လာတဲ့အမြင့်ဒေါသတစ်ခုကြောင့်ကမ္ဘာကြီးပျက်စီးသွားနိုင်တယ်လို့2019ခုနှစ်နိုဘယ်ငြိမ်းချမ်းရေးဆုရှင်တွေကသတိပေးလိုက်ပြီးတော့နျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂအနုမြူလက်နက်တားမြစ်ရေးသဘောတူညီချက်တစ်ခုရရှိအောင်ကြိုးပမ်းကြဖို့တိုက်တွန်းလိုက်ပါတယ်။နိုင်ငံတကာနျူကလ িয়ার လက်နက်ဖြတ်သန်းရေးလှုပ်ရှားမှုအဖွဲ့ ICAN ရဲ့ကိုယ်စားနိုဘယ်ဆုကိုလက်ခံရယူသူ BS Trisfan ကနျူကလ িয়ার လက်နက်တွေအဆုံးသတ်မှလားကျမတို့ရဲ့ဘဝတွေအဆုံးသတ်မှလားဆိုပြီးတော့ဆုလက်ခံတဲ့အခမ်းအနားမှာမေးခွန်းထုတ်လိုက်ပါတယ်။အထူးသဖြင့်မြောက်ကိုရီးယားနိုင်ငံရဲ့နျူကလ িয়ার ဆက်သတ်မှုတွေပြုလုပ်နေချိန်မြောက်ကိုရီးယားနဲ့အမေရိကန်ပြည်ထောင်စုတို့ကြားစစ်နယ်နီးတဲ့အပြန်အလှန်ချင်းချောက်မှုတွေရုတ်တရက်ထွက်ပေါ်လာနေတဲ့အမျက်ဒေါသတစ်ခုကြောင့်ပျက်စီးသွားနိုင်တဲ့အနေအထားမျိုးကမ္ဘာကြီးကြုံနေရတယ်လို့သူကပြောပါတယ်။အခုနှစ်စောစောပိုင်းမှာကြေညာခဲ့တဲ့နိုဘယ်ငြိမ်းချမ်းရေးဆုရရှိတဲ့ဂျနီဗာအခြေစိုက် ICAN အဖွဲ့ကြီးဟာကမ္ဘာအနှံ့နျူကလ িয়ার လက်နက်ဖျက်သိမ်းရေးအတွက်ကြိုးပမ်းနေတဲ့နိုင်ငံပေါင်း100ကျော်ကအဖွဲ့စည်းပေါင်း900လောက်ပါဝင်ဖွဲ့စည်းထားတာဖြစ်ပါတယ်
။လူခွင့်ရေးကိုခုခံကာကွယ်ဖို့အတွက်နျူကလ িয়ার လက်နက်ဖျက်သိမ်းရေးကိုကမ္ဘာကောင်းဆောင်နေအနေနဲ့လှုပ်ဆောင်ကြဖို့ပိုဟာမင်းကြီးဖရန်စစ်ကတင်းငွေနေနဲ့မှာတောင်းဆိုလိုက်ပါတယ်။အထူးသဖြင့်အားနည်းသူတွေနဲ့ချို့တဲ့နွမ်းပါသူတွေအတွက်လှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။နျူကလ িয়ার ကင်းမဲ့တဲ့ကမ္ဘာကြီးဖြစ်အောင်ဒီဇိုင်းမှမှအားထုတ်လှုပ်ဆောင်ကြဖို့လိုအပ်နေကြောင်းသူရဲ့အိမ်တော်ကနေစိန့်ပီတာစီမင်မှာရှိနေတဲ့ပေးသက်ကြီးကိုပိုဟာမင်းကြီးကပြောကြားလိုက်ပါတယ်။ကုလသမဂ္ဂအနေနဲ့အမှုမျိုးလက်နဲ့တားမြစ်ရေးဆိုင်ရာသဘောတူညီချက်ချနိုင်ရေးစီယုံလှုပ်ဆောင်နေတဲ့ ICAR နိုင်ငံတကာနျူကလ িয়ার လက်နက်ဖြတ်သိမ်းရေးအဖွဲ့ကိုအခုနှစ်အတွက်နိုဘယ်ညဉ့်ဉာဏ်ရည်ဆုချီးမြှင့်တဲ့တင်းငွေတွေနဲ့မှာပဲပုံဟန်မင်းကြီးကအဲ့ဒီလိုပြောကြားလိုက်တာဖြစ်ပါတယ်။အမေရိကန်ပြည်ထောင်စုနဲ့မြောက်ကိုရီးယားတို့အကြားတင်းမာမှုတွေတိုးမြင့်ဖြစ်ပေါ်လာနေချိန်မှာနျူကလ িয়ার လက်နက်တွေကြောင့်နောက်ဆက်တွဲဖြစ်ပေါ်နိုင်တဲ့စာနာမှုဆိုင်ရာဘေးဒုက္ခတွေနဲ့သဘာဝပတ်ဝန်းကျင်ထိခိုက်မဲ့ဆိုးဝါးတဲ့အန္တရာယ်တွေကိုပုံဟန်မင်းကြီးကအကြိမ်ကြိမ်ထပ်လောင်းပြောကြားနေတာဖြစ်ပါတယ်။အမေရိကန်နဲ့မြောက်ကိုရီးယားတို့ကြားကအငင်းပွားမှုကိုတတိယနိုင်ငံတစ်ခုကကြားဝင်ဆောင်ရွက်ပေးဖို့ပုံဟန်မင်းကြီးကတိုက်တွန်းနေတာလည်းဖြစ်ပါတယ်။
ပက်မာကားလို့တည်ကြတဲ့အီရတ်နိုင်ငံအတွင်းကခတ်တပ်ဖွဲ့တွေဟာအီရတ်နိုင်ငံအတွင်းမှာရှိတဲ့ IS အစ္စလာမစ်စစ်သွေးကြွတွေကိုတိုက်ထုတ်တဲ့နေရာမှာသူတို့ပအဝင်ခဲ့တဲ့အခမ်းအနားနဲ့ပတ်သက်ပြီးတော့အီရတ်ဝန်ကြီးချုပ်ဟိုက်ဒါအယ်အဘဒီကထည့်သွင်းပြောဆိုမှုပြက်ကွက်ခဲ့တဲ့ပေါ်တနင်္ဂနွေနေ့ကဝေဖန်ပြစ်တင်လိုက်ပါတယ် IS အစ္စလာမစ်စစ်သွေးကြွတွေကိုအီရတ်နိုင်ငံအတွင်းကနေတိုက်ထုတ်ခဲ့ရမှာ၃နှစ်ကြာစစ်ပွဲဟာအောင်မြင်မှုရရှိခဲ့ပြီးတော့စစ်ပွဲအဆုံးသတ်နိုင်ခဲ့ပြီဖြစ်တဲ့ကြောင်းဝန်ကြီးချုပ်အဘဒီကစနေနေ့မှာကြေညာခဲ့ပါတယ်အီရတ်နိုင်ငံတရင်သမားများတက်မကကစီစဉ်ပြီးတော့ဘက်ဂရက်မြို့မှာကျင်းပတဲ့ conference အခုမှာဝန်ကြီးချုပ်အဘဒီကအီရတ်နဲ့ Syria နေဆက်တစ်ချက်ကိုကျွန်တော်တို့ရဲ့တပ်ဖွဲ့တွေကလုံးဝထိန်းချုပ်ထားလိုက်နိုင်ပြီဖြစ်ကြောင်းဒါကြောင့် IS တွေကိုတိုက်ခိုက်ချေမှုန်းနေတဲ့စစ်ပွဲပြီးဆုံးကြောင်းကြေညာပါတယ်လို့ပြောသွားခဲ့ပါတယ် IS တပ်ဖွဲ့တွေဟာ2014ခုနှစ်ကအီရတ်နိုင်ငံရဲ့တုံးပုံတပုံကိုသိမ်းပိုက်လိုက်ပြီးတော့အီရတ်နိုင်ငံတရှိနေမှုပေါ်ချင်းချောက်ခဲ့ပါတယ်ပြီးခဲ့တဲ့၃နှစ်ခွဲကာလအတွင်းအီရတ်တပ်ဖွဲ့တွေဟာအမေရိကန်ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေရဲ့ကြောတောက်နောက်ခံပေးမှုနဲ့အီရတ်ပိုင်နယ်မြေတွေကိုပြန်လည်ပြီးတော့သိမ်းပိုက်နိုင်ခဲ့ပါတယ်။ပက်မာဂါတပ်တွေဟာ IS ကိုစန့်ကျင်တဲ့နေရာမှာနိုင်ငံတကာတပ်ဖွဲ့တွေနဲ့အတူပါဝင်ခဲ့ပါတယ်။ IS တွေကိုတိုက်ခိုက်တဲ့တိုက်ပွဲတွေအတွင်းပက်မာဂါအာဇာနီ1824ဦးကြာဆုံးခဲ့ပြီးတော့1000ကျော်ဒဏ်ရာရရှိခဲ့တယ်လို့ပက်မာဂါဝန်ကြီးဌာနကထုတ်ပြန်ပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကထုတ်ပြန်တဲ့ကြေညာချက်မှာလည်းပက်မာဂါရဲ့အခမ်းအနားကိုဖော်ပြထားခြင်းမရှိပါဘူ
း။ UAE အမေရိကန်တိုင်းရဲ့မနက်ဖြန်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 ကလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနိုင်ဝတ်မှာလှိုင်းလက်မီတာ190 kHz 1500ကနေထုံလွှင့်ပေးနေပါတယ်ရှင
်ဒီနေ့ကတင်ပြတဲ့နေ့ကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာကိုရီးယားကျွန်းဆွယ်မှာမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်အရှိန်မြင့်နေချိန်မှာပဲအမေရိကန်ဂျပန်နဲ့တောင်ကိုရီးယားတို့ဟာဝင်လာတဲ့ဒုံးကျည်လမ်းကြောင်းကိုသိရှိအောင်လုပ်ပြီးဟန်တာကာကွယ်ရေးနဲ့ဆိုင်တဲ့စီးရေးလက်ချက်မှုကိုဒီကနေ့တနင်္လာနေ့မှာစတင်ပြီးနှစ်ရက်ကြာပြည့်လုံမှာဖြစ်ကြောင်းရေချောင်းခုခံကာကွယ်ရေးအဖွဲ့ MSDF ကပြောပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့ကပြီးခဲ့တဲ့သတင်းပတ်တွင်ကြီးမားတဲ့စီးရေးလက်ချက်မှုကြီးပြည့်လုံခဲ့တာမှာတော့အဲ့ဒီစီးရေးလက်ချက်မှုဟာစစ်ဖြစ်ဖို့ခိုင်လုံတဲ့အကြောင်းအချက်ဖြစ်တယ်လို့မြောက်ကိုရီးယားဘက်ကပြောပါတယ်။ကုလသမဂ္ဂရဲ့ပိတ်ဆို့အရေးယူမှုနဲ့နိုင်ငံတကာအသံဝိုင်းရဲ့ပြည်တင်မှုတွေကိုဆန့်ကျင်ပြီးနျူကလ িয়ার လက်နက်နဲ့ပက်ထင်တာဒုံးကျည်တွေပိုင်ဖို့လုပ်နေတဲ့မြောက်ကိုရီးယားကဂျပန်နိုင်ငံကိုကြော်ပြီးပက်ထင်တာဒုံးကျည်တွေကိုဆန့်တပ်ပြည့်လုံခဲ့တာပါ။နိုဝင်ဘာလ29ရက်နေ့မှာတော့သူတို့အဆိုအရအဆင့်အမြင့်ဆုံးလို့ဆိုတဲ့တိုက်ချင်းပစ်ပက်ထင်တပ်ဒုံးကျည်ကိုမြောက်ကိုရီးယားကစမ်းသပ်ပြစ်လုခဲ့တာမှာအဲ့ဒီဒုံးကျည်ဟာအမေရိကန်ပြည်ထောင်စုအထိရောက်နိုင်တယ်လို့ဆိုပါတယ်ပက်ထင်တပ်ဒုံးကျည်လမ်းကြောင်းဆိုင်ရာအချက်အလက်တွေကိုသုံးနိုင်ငံကြားအပြန်အလှန်ဖလှယ်တာနဲ့ဆိုင်တဲ့ဒီစီးရေးလက်ချက်မှုဟာ6ချိန်မြောက်ပြုတ်လုတာဖြစ်တယ်လို့လည်း MSDF အဖွဲ့ကပြောပါတယ်ဒီစီးရေးလက်ချက်မှုမှာအငင်းပွားပွဲဖြစ်နေတဲ့ထပ်လို့ခေါ်တဲ့ဒုံခွင်းဒုံစနစ်ပါဝင်မယ်မပါဝင်ဘူးဆိုတာတော့မသိရသေးပါဘူး။တောင်ကိုရီးယားမှာတပ်စင်တဲ့တပ်စနစ်ရဲ့အားပြင်းတဲ့ရေဒါစနစ်ကတရုတ်နိုင်ငံအတွင်းလှမ်းကြည့်နိုင်စွမ်းရှိတာကြောင့်သူတို့ရဲ့လုံခြုံရေးကိုချင်းချောက်တယ်ဆိုပြီးတရုတ်တို့ကစန့်ကျင်ကန့်ကွက်နေကြပါတယ်
။ဖိလစ်ပိုင်နိုင်ငံကထောင်ပေါင်းများစွာရှိတဲ့အစိုးရစန့်ကျင်ရေးတက်ကြွလှုပ်ရှားသူတွေဟာတနင်္ဂနွေနေ့ကမနီလာမြို့တော်မှာရှိတဲ့ဘိုနီဖာစီယိုအထိမ်းမှကြောက်တိုင်မှာစုဝေးကြပြီးလူခွင့်ရင်းနှင့်ဆန္ဒပြပွဲကျင်းပခဲ့ကြပါတယ်ဆန္ဒပြသူတွေဟာသမ္မတရော်ဒရီဂိုဒူတာတေးလက်ထက်မှာဖြစ်ပွားခဲ့တဲ့လူခွင့်ရင်းဖောက်ဖျက်မှုတွေကိုရှုံချခဲ့ကြပါတယ်သမ္မတဒူတာတေးလက်ထက်2016ခုနှစ်ကစလို့မူရစီဝါတက်ဖြည့်ရေးလှုပ်ဆောင်မှုတွေအတွင်းလူပေါင်း9000ကျော်တေဆုံးခဲ့ရတာပါယာရူကနေဖြုတ်ချခံရဖို့ကွန်ဂရက်လွှတ်တော်မှာစွဲချက်တွေနဲ့ရင်ဆိုင်နေရတဲ့နိုင်ငံတော်တရားရုံးချုပ်တရားသူကြီးလော်ဒက်စ်ဆရီနိုကကိုယ်စားလှယ်တဦးဆီလွတ်ပြီးတော့ဆန္ဒပြသူတွေထံသူမရဲ့တဝင်းလှော်ကိုဖတ်ကြားစေခဲ့ပါတယ်။သူမပေါ်ဆွဲထားတဲ့ဆွဲချက်တွေဟာလုံးဝအတုယောင်နေဖြစ်တယ်လို့ဆရီနိုကပြောပါတယ်။အထက်လွှတ်တော်အမတ်လိုင်လာဒီလီမာကလည်းရှင့်နေဖြစ်သူကိုဆန္ဒပြသူတွေကိုမင်းကွန်းပြောဆိုစေခဲ့ပါတယ်။တမရဒူတာတီရဲ့မူရစီဝါတိုက်ဖျက်ရေးအစီအစဉ်နဲ့ထိဆုံးကနေဝေဖန်ပြစ်တင်သူတဦးဖြစ်တဲ့ဒီလီမာဟာဖမ်းဆီးထိန်းသိမ်းခံထားရပြီးတော့မူရစီဝါပြစ်မှုတွေနဲ့ရင်ဆိုင်နေရသူဖြစ်ပါတယ်။ ဒီလီမဟာသူမမအပြစ်မရှိကြောင်းဆိုဆွဲချက်တွေဟာတမရဒူတာတီးရဲ့မူရစီဝါတိုက်ဖြည့်ရေးအပေါ်ဝေဖန်နေမှုတွေကိုနှုတ်ပိတ်အောင်ပြုလုပ်တာဖြစ်ကြောင်းပြောပါတယ်နောက်ပိုင်းမှာဆန္ဒပြသူတွေဟာဒူတာတီးရဲ့ပုံတူအယုတ်ကိုမီးတင်ရှို့ခဲ့ကြပါတယ်
ဆိုမာလီယာနိုင်ငံမှာဖြစ်နေတဲ့ပဋိပက္ခတွေကြောင့်2016ခုနှစ်စံပိုင်းကစလို့တည်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူအရသားစုစုပေါင်း 4,500 ကျော်ရှိသွားပြီလို့ကုလသမဂ္ဂကပြောပါတယ်ပဋိပက္ခကြောင့်တည်ဆုံးထိခိုက်ဒဏ်ရာရသူအရသားတွေရဲ့စီရင်ပြုစုထားတဲ့အစီရင်ခံစာအသစ်ကိုကုလသမဂ္ဂလူ့ခွင့်ရေးရုံးနဲ့ဆိုမာလီယာဆိုင်ရာကုလသမဂ္ဂအကူအညီပေးရေးအဖွဲ့ UNSOM တို့ကထုတ်ပြန်တာဖြစ်ပါတယ်2016ခုနှစ်ဇန်နဝါရီလ1ရက်ကနေ2019ခုနှစ်အောက်တိုဘာလ14ရက်နေ့အထိအရသားတည်ဆုံးသူ2088ဦးနဲ့ထိခိုက်ဒဏ်ရာသူ2509ဦးရှိခဲ့ကြောင်း UNSOM အဖွဲ့ရဲ့အစီရင်ခံစာမှာဖော်ပြထားပါတယ်60ရာခိုင်နှုန်းနဲ့ညီမျှတဲ့ဒီအရသားတည်ဆုံးမှုအများစုကိုအယ်ရှာဘတ်စစ်သေးကျောက်အဖွဲ့ကကျွလွန်ငယ်ချင်းဖြစ်ကြောင်းလည်းအစီရင်ခံစာမှာဖော်ပြထားပါတယ
်ပြောင်းရွှေ့ကယ်ဆယ်ရေးလုပ်ငန်းတွေအစ်စ်လှုပ်ဆောင်မှုအတွက်ကယ်လီဖိုးနီးယားပြည်နယ်တောင်ပိုင်းစန်တာဘာဘရာခရိုင်မှာတနင်္ဂနွေနေ့မနေ့ကအမိန့်ထုတ်ပြန်လိုက်ပါတယ်လောလောဆယ်လောင်ကျွမ်းနေတဲ့အကြီးအမားဆုံးတော်မီလောင်ကျွမ်းမှုကကန်ယူဇန်မြို့တွေအများပြားကိုချိမ့်ချောက်နေပါတယ်တိုမတ်စ်တော်မီဟာLos Angeles မြို့ရဲ့အနောက်ဘက်ကီလိုမီတာ160အကွာမှာရှိတဲ့ Santa Barbara မြို့စီကိုဥတီလာနေတဲ့အတွက် Carpinteria နဲ့ Montecito မြို့တွေမှာနေထိုင်ကြတဲ့ပြည်သူတွေကိုပြောင်းရွှေ့ဖို့အမိန့်တနင်္ဂနွေနေ့မနေ့ပိုင်းမှာထုတ်ပြန်ခဲ့တာဖြစ်ပါတယ်ခင်ဗျာ Direct from Washington The Voice
of America The VOA တနင်္လာနေ့မနေ့ဖက်ထိတ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလိုင်နဲ့ဦးစားမိုးဝီတို့ကြီးညာပေးသွားတာပါရှင်။အခုရခိုင်ပြည်နယ်အရေးအကောင့်ထွဲဖို့ဆောင်ရွက်မဲ့ကော်မတီတတိယအကြောင်းကိုပြောပြပေးပါမယ်။ထိုင်းနိုင်ငံဒုတိယဝန်ကြီးချုပ်ဟောင်းနဲ့အတူပြည်တွင်းပြည်ပကပြိပခရေးရတွေ့ကြုံရှိသူတွေပညာရှင်တွေစုစုပေါင်း10ဦးပါဝင်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များပေါ်အကောင့်ထွဲဖို့ဆောင်ရွက်ရေးကော်မတီရဲ့အကြံပေးဖွဲ့ကိုဖွဲ့စည်းလိုက်တဲ့အကြောင်းနိုင်ငံတော်သမ္မတရုံးကဒီဇင်ဘာလ10ရက်နေ့ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။မတ်အင်ဂျင်နိုင်ကအပြည့်အစုံပြောပြပေးမှာပါရှင်
။နိုင်ငံတကာတိရိုက်ခတ်နေတဲ့ရခိုင်ပြည်နယ်ပဋိပက္ခရေးကင်တွယ်ဖို့ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်အသီးသီးရဲ့အကြံပြုချက်တွေကိုမြန်မာအစိုးရကအကောင့်ထဲဖော်နေရမှာထိထိရောက်ရောက်ဆောင်ရွက်နိုင်ဖို့အခုလိုပြည်ရင်းပြည်ပပုဂ္ဂိုလ်တွေပါဝင်တဲ့အကြံပေးဖွဲ့ကိုဖွဲ့စည်းလိုက်တာဖြစ်ပါတယ်။နိုင်ငံတော်သမ္မတရုံးရဲ့ကြေညာချက်မှာတော့အဲ့ဒီအဖွဲ့ကိုဘသူကဥဆောင်မယ်ဆိုတာဖော်ပြထားခြင်းမရှိပေမဲ့ပါဝင်သူတွေရဲ့အမည်စင်းထိတ်ဆုံးမှာတော့ထိုင်းနိုင်ငံဒုဝန်ကြီးချုပ်ဟောင်းလည်းဖြစ်နိုင်ငံခြားရေးဝန်ကြီးဟောင်းလည်းဖြစ်တဲ့ဒေါက်တာဆူရာကီရက်စတီရထိုင်းအမည်ကိုရေးသားထားပါတယ်။သူဟာအရင်ထိုင်းဝန်ကြီးချုပ်ဟောင်းတက်ဆင်အစိုးရအဖွဲ့မှာပါဝင်ခဲ့သူဖြစ်တယ်လို့ကုလသမဂ္ဂအတွင်းရေးမှူးချုပ်နေရာမှာအာရှသားတဦးအနေနဲ့ပါဝင်အရွေးခံဖို့အမည်စင်းတင်သွင်းခံရသူလည်းဖြစ်ပါတယ်။ဒါကြောင့်ရခိုင်ပဋိပက္ခကင်တွဲရမှာမြမဆိုးရအတွက်ပြပအကြံပေးပုဂ္ဂိုလ်အဖြစ်ထိထိရောက်ရောက်ဆောင်ရွက်ပေးနိုင်မယ်လို့မြင်ကြောင်းထိုင်းချေဆိုင် TACDB ခေါ်ထိုင်းမြန်မာမဟာမိတ်ဖောင်ဒေးရှင်းရဲ့လက်ထောက်ညွှန်ကြားရေးမှူးဦးမြင့်ဝေက VOA ကိုပြောပါတယ
်။ဘာမှကတော့ဖြစ်တဲ့သူကတော့သူ့ကိုပြီးတဲ့တောင်းဝင်နဲ့တော့သူလည်းဆောင်ရွက်နိုင်မလို့ပြောလို့ရပါဘူး။ဘာတိုင်းနိုင်ငံပြည်ဝင်ချုပ်ပြန်ဆိုင်ပြီးတော့ထိုင်းနိုင်ငံမှာဒီကြုံရတဲ့အတွေ့အကြုံတွေနဲ့ဘိုင်းရဲ့တောင်းရဲ့တော်ရင်ဒီကသူကအများကြီးပါဝင်ပတ်သက်နိုင်နေအဲနောက်သူတို့ဘုသူကနဲ့တွေ့ခေါ်နေစဉ်းစားပုံတွေသူတို့အုပ်ချုပ်မှုအိမ်မှာဥဆောင်ရတဲ့လူတွေတော့ကိစ္စတွေမှာတိုင်တွေ့ခဲ့တာသူတို့ကတူတူမှုဖြစ်နိုင်ပြီးဆိုပြူတဲ့လူတယောက်ဖြစ်တဲ့အတွက်အများကြီးတော့ညှော်လင့်လို့ရတော့
အထူးသဖြင့်ဒေါက်တာဆူရာကီရက်စတီရထိုင်းအနေနဲ့ထိုင်းနိုင်ငံတောင်ပိုင်းပဋိပက္ခကိုကင်တွယ်ဖြေရှင်းတဲ့အတွေ့အကြုံရှိခဲ့တဲ့အတွက်မြမအစိုးရကိုတစုံတရာအတိုင်းတာထိထိရောက်တဲ့အကြံပေးနိုင်လိမ့်မယ်လို့ယူဆကြောင်းဦးမြင့်ဝေကဆိုပါတယ်
။ဒီတိုင်းကဒုတိယဝန်ကြီးချုပ်အနေနဲ့တိုင်းနိုင်ငံသားဘုရားဘာသာကိုယ်ဝယ်သူတို့တော့တိုင်းနိုင်ငံဆိုတာလေမြမဒီလိုပဲအလားတူတိုင်းနိုင်ငံတောင်ပိုင်းမှာဒီမွတ်စလင်နဲ့တိုင်းနိုင်ငံအစိုးရနဲ့ကြားလမ်းမှာတော်လေးကဲကဲကြီးဖြစ်နေတဲ့အတွက်သူ့မှာလုံလောက်တဲ့တရင်ချက်လည်းနဲ့အတိကိုစဉ်းစားပြီးခေါ်နိုင်မယ်ဒီတယောက်ဖြစ်တယ်လို့တော့ညွှန်လင်းကြည့်လို့ရတာပေါ့နော
်အတိဖွဲ့စည်းလိုက်တဲ့ရခိုင်ပြည်နယ်ဆိုင်ရာအကြံပေးအဖွဲ့မှာဒေါက်တာဆူရာကီရက်စတီရထိုင်းနဲ့အတူဆွေရင်လွတ်တော်အမတ်အာဘန်အလင်အမေရိကန်ပြည်ထောင်စုနယူးမက္ကဆီကိုပြည်နယ်အုပ်ချုပ်ရေးမှူးဟောင်းဘီလ်ရစ်ချတ်ဆန်ဗြိတိန်ဘီရင်ကောင်စီအဖွဲ့ဝင်ဟောင်းပါမော့ခလော့တ်ဒါဇီတောင်အာဖရိကကာကွယ်ရေးဝန်ကြီးဟောင်းမေယာစတဲ့ပြပဝါရင်အတွေ့အကြုံရှိသူ၅ဦးပါဝင်ပါတယ်။အ ဲ့ဒီလူတွေဟာပဋိပက္ခရေးရတာမကမြမအရေးမှာပါကြွန့်ကျင်တဲ့ပုံကိုယ်တွေဖြစ်တယ်လို့သတ်မှတ်ခံထားရသူတွေပါပြည်내အုပ်ချုပ်ရေးမှူးဟောင်း Bill Richardson ဆိုရင်မြမဒီမိုကရေစီရေးမှာတက်တက်ကြွကြွထောက်ခံကူညီခဲ့သူဖြစ်တယ်လို့အရင်နောက်အဖစစ်ဆိုးရလက်ထက်မြမနိုင်ငံကိုလာရောက်ခဲ့ပြီးအဲ့ဒီအချိန်ကအင်းစိန်ထောင်မှာအကျဉ်းကျနေတဲ့88မျိုးဆက်ចောင်းသားကောင်းဆောင်ကိုမင်းကိုနိုင်ကိုလည်းတွားရောက်တွေ့ဆုံခဲ့ပါတယ်။အကြံပေးအဖွဲ့မှာပါဝင်တဲ့ပြည်တွင်းပုဂ္ဂိုလ်တွေကတော့အမျိုးသားလူခွင့်ရေးကော်မရှင်ဥက္ကဋ္ဌဦးဝင်းမြ၊ကုလသမဂ္ဂလက်ထောက်အတွေ့ရေးမှူးချုပ်ဟောင်းဦးထွန်းမြတ်၊အမျိုးသားလူခွင့်ရေးကော်မရှင်အဖွဲ့ဝင်ဦးခင်မောင်လေးအာဆီယံအစိုးရချင်းဆိုင်ရာလူခွင့်ရေးကော်မရှင်အဖွဲ့ဝင်တပ်အမတ်ကြီးဟောင်းဦးလာမြင့်နဲ့ပြည်သူ့လွှတ်တော်ကျန်းမာရေးနဲ့အားကစားဖွံ့ဖြိုးတိုးတက်ရေးကော်မတီဝင်ဒေါက်တာဒေါခင်ညိုတို့ဖြစ်ပါတယ်။အောက်တိုဘာလ9ရက်ကရခိုင်ပြည်နယ်ဆိုင်ရာအကြံပြုချက်များအပေါ်အကောင့်ထည့်ဖို့ဆောင်ရွက်ရေးကော်မတီကိုဖွဲ့စည်းစဉ်ထုတ်ပြန်တဲ့သမရယုံရဲ့ကြေညာချက်မှာပြည်တွင်းပြည်ပပညာရှင်တွေဘာသာရပ်ဆိုင်ရာကျွမ်းကျင်သူတွေနဲ့အတွေ့အကြုံရှိသူတွေပါဝင်တဲ့အခုလိုအကြံပေးအဖွဲ့ကိုဖွဲ့စည်းဖို့ရှိကြောင်းဖော်ပြထားပြီးဖြစ်ပါတယ်။ရခိုင်ပြည်နယ်ဆိုင်ရာကော်မရှင်တွေဖြစ်တဲ့ဒုသမရဦးမြင့်ဆွေဦးဆောင်နဲ့ရခိုင်စုံစမ်းရေးကော်မရှင်ကိုဖီယာနန်ဦးဆောင်နဲ့ရခိုင်အကြံပေးကော်မရှင်စတဲ့ကော်မရှင်အသီးသီးရဲ့အကြံပြုချက်တွေအကောင့်ထည့်ဖော်ဖို့ဖွဲ့စည်းထားတဲ့ဒီကော်မတီမှာပြည်ထောင်စုဝန်ကြီးဒေါက်တာဝင်းမြတ်အေးနဲ့ရခိုင်ဝန်ကြီးချုပ်ဦးညီပူတို့ကိုပူးတွဲဥက္ကဋ္ဌတွေအဖြစ်ခန့်အပ်ထားပါတယ်ရှင်
မင်းဂျင်းနိုင်ပြပြသွားတာပါရှင်အခုမြန်မာဒီမိုကရေစီရေးရာဆွေးနွေးခန်းအစီအစဉ်ကိုနားဆင်ကြရပါမယ်ပြခဲ့တဲ့သတင်းဘက်ကဆရာချေဦးညွန့်နဲ့ဦးကျော်စံသားတို့တွေ့ဆုံမြန်မာကအစီအစဉ်အပိုင်း1ဖြစ်တဲ့ခေတ်သစ်မြန်မာနိုင်ငံ globalization ခေါ်ကမ္ဘာလုံးဖြန့်ကျက်ဆက်ဆံမှုနဲ့ internet online media တွေတင်ကျယ်လာတဲ့ခေတ်မှာအစဉ်အလာမြန်မာယဉ်ကျေးမှုရဲ့အလားအလာဘယ်ခြေနေမှာရှိသလဲဆိုတာကိုထုတ်လွှင့်ပေးခဲ့ပြီးဖြစ်ပါတယ်။ဒီတစ်ပတ်မှာတော့လူငယ်အများစုနဲ့အလှမ်းဝေးတယ်လို့ပြောရမယ်။ဇာတ်သပင်ကိုဘလို့ပြန်ထူထောင်နိုင်မလဲ။ဒါအပြင်နိုင်ငံရဲ့ယဉ်ကျေးမှုပိုင်းမှာဗမာတစ်မျိုးတည်းဦးစားပေးမဟုတ်ဘဲတိုင်းရင်းသားယဉ်ကျေးမှုတွေကိုပါဘာကြောင့်အာယုံဆိုင်ထိမ့်သိမ့်ဖို့လိုတယ်လဲဆိုတာကိုစာရေးဆရာချေဦးညွန့်နဲ့ဦးကျော်စံသားတို့ဝါရှင်တန် DC မြို့တော်က VOE Studio မှာတွေ့ဆုံမေးမြန်းထားတဲ့အပိုင်းနှစ်ကိုဆက်လက်နားဆင်ကြရအောင်ပါရှင
်ဟုတ်ကဲ့ဆရာကျွန်တော်ဒုတိယပိုင်းဆက်ကြတော့
ဟုတ်ကဲ့ပ
ါဒီစောစောကလုံးဝမြမရင်ကျေးမှုတို့ပြောရတဲ့အထက်မှာလုံအောင်မိမိန်တော့ပြီဆိုရဲအထက်ကကျွန်တော်ဇတ်တပင်ကြောင်းနည်းနည်းပြောချင်ပါတယ်
ဟုတ်ကဲ့
အနောက်တိုင်းမှာလည်းဇတ်တပင်ကလူငယ်တွေသိပ်သွားကြည့်တော့မတွေ့ပါဘူးဒါပေမဲ့လည်းဥရောပတို့ဘာလို့မှဆိုရင်တကယ်ပြဿနာယူနေတာကြီးကျယ်ခဏခဏစီစဲဖြစ်ပါတယ်သူတို့အထွတ်အမြတ်ထားပြီးတော့ဒါသွားကြည့်ကြတာတွေ့ရပါတယ်ခင်ဗျာဆိုတော့မြန်မာနိုင်ငံမှာရောအဲ့ဒီဇတ်တပင်မှာအထူးသဖြင့်ပြဿနာပေါ့ဆရာလူငယ်တွေစိတ်ဝင်စားနေတယ်ပြဿနာလူတွေဘဝကိုရဲကိုတိုက်ရိုက်ထင်ရတဲ့ပြဿနာအဲ့ဒါမျိုးကောတကယ်ပြန်ပြန်ထွန်းကားတော့စီးခဲ့ဘူးလားကျွန်တော်ကြားဘူးတာတော့ဂျပန်ခေတ်မှာရုပ်ရှင်မရှိလို့ပြဿနာဟာတစ်ခေတ်ပြန်ပြီးထွန်းကားခဲ့တယ်ကြားပြီးတော့အဲ့နောက်ပိုင်းမှာသိအဆင်မြင့်တဲ့ပြဿနာတွေအဲ့လိုများစတိုက်စီးခဲ့ပါလားဆရာ
ဟုတ်ကဲ့စီးခဲ့ပါတယ်စီးခဲ့တယ်ဆိုတာက1960ဝန်းကျင်ပေါ့
နော
်90လောက်ထိအောင်စီးခဲ့ပါတယ်ဇက်ဖွဲ့ကြီးတွေကပြဿနာကိုတခန်းတနာကရတယ
်
ဒီနိုင်ငံဒီမှာကအော်ပရာအော်ပရာတတ်တာခုနကဒက်စထရာမှာဒက်စထရာတတ်တာပလေးယာပလေးတတ်တာအဲ့လိုသူယုံနေသူကနေသူနှစ်လုံးပေါက်ကကြတာပြကြတာရှိတယ်ကျွန်တော်တို့မြန်မာရဲ့ performing actor သူကတညာထဲမှာအစုံပေးတာမတူဘူးအရသာကြီးနံပါတ်1အဲ့ခံဆိုင်တီးလိုက်တယ်ပြီးတော့တခါအပြူတော်ထွက်လိုက်တယ်နတ်ကတော်အပြူတော်ကတော်ဝဲတွေပါနေတယ်အဲ့ဒါပြီးတဲ့ခါကျတော့ opera လို့ခေါ်ရတဲ့ဟာတခုထွက်တယ်ခေါ်ရတာ opera ဒါတော့သူကအဆိုးရရောအပြိုးရောအကရရောပါတယ
်သူကမြန်မာ opera ဆိုတာကအနောက်တိုင်းစကားနော
် opera ဆိုတာကအနောက်တိုင်းစကားအဆိုးဆက်
အ
ာဆိုစားဟာသူတချင်းတွေပေါ်လာလေ
နော
်မကဘူးစကားမပြောဘူးဒါပေမဲ့အဲ့မြမဇာတပင်မှာအဲ့လိုရှေ့ပိုင်းထွက်တဲ့45မိနစ်စာလေးကိုအော်ပရာလို့ခေါ်တယ်ဗျဒီကအော်ပရာတော့ဗာအော်ပရာပါပဲအဲ့ဒါပြီးတဲ့ခါကျမှသူပြတ်ဆက်လာတယ်ခစ်ပြတ်ဆက်ခစ်ပေါ်ပြတ်ဆက်အဲ့ဒီပြတ်ဆက်သိတော့ကြားကြတယ်အဲ့ဒီပြတ်ဆက်မှာသူသူမျိုးတော်သိအောင်တခစ်ပေါ်ဟု
တ်ကဲ့
မျိုးတော်မောင်ရအောင်လို့အဲ့ဒီပြတ်ဆက်ဒီနောက်တစ်ခါကိုငင်းမင်းတို့ရဲ့ပြတ်ဆက်ဒီကိုစိတ်တရတွေပြတ်ဆက်ဒီဇက်မှာအဲ့ဒီပြတ်ဆက်အဲ့ဒါလည်းပြီးရောပြတ်ဆက်လည်းပြီးရောကျွန်တော်တို့အဲ့လိုပဲလိုက
်
ဒီမှာလေးကိုညရဲ့ပထမပိုင်းတွဲမှာအရသာ၄လမ်းမျိုးလို့ရတယ
်အ
ဲ့ဒါပြီးတော့အလက်ချင်းပြီးတော့ပြန်စတော့ဗာနဲ့စလဲဆိုတော့နှစ်ပါးသွားနဲ့စအဲ့ဒီနှစ်ပါးသွားတော့လွတ်လပ်ဆုံးအပြောဆုံးလူပြည့်တီပြည့်ကြမိမိခါကြအဲ့ဒီနှစ်ပါးသွားလဲပြီးရောကလေးချပြီးတော့ပြီးတယ်ပြီးတော့ဝန်နှစ်ပါးထွက်ပြီးတော့အဲ့ဒီမှာနောက်ပိုင်းစတော့မိုးလင်းတဲ့ထိနောက်ပိုင်းစတော့ဗုဒ္ဓဝင်ဖြစ်မယ်ရာဇဝင်ဖြစ်မယ်ထိုးဆက်ဖြစ်မယ်အင်မတန်အရသာရှိတယ်အမှားကကျွန်တော်သိတော့ဥကျော်စံလည်းသိပါတယ်လူတယောက်ရဲ့အမှုပညာတစ်ခုကိုခံစားနိုင်မှုဆိုတာအဟာနှစ်နာရီ ခွဲပြပို့မရအောင်ဒါကြောင့်ရုပ်ရှင်တွေတော့အဲ့လိုပဲရှိတယ်ဒါပေမဲ့ညာလုံးမောက်ထန်ကြည့်တယ်ဆိုတာကတော့အောင်စရာကောင်းတယ်ဘာကြောင့်လဲကြည့်နိုင်မှာဒါပေါ့သူကအမျိုးမျိုးအရသာပေးနေတာတခုတည်းတညာလုံးလုံးနှစ်ပါးသောကလည်းဘူးမှမကြည့်နိုင်တညာလုံးလုံးပြဆက်ကလည်းဘူးမှမကြည့်နိုင်ခုတော့အဲ့လိုကြီးပြလိုက်တဲ့ခါကျအာသိရတာရှိတာပဲဒါပေမဲ့အဲ့ဒီခေကြီးကပြီးသွားပြီ
ကျမရေးရောက်များတညာလုံးအေးပြက်တာဘာညာအဲ့ဒီဆူရောင်းကများကြည့်ပြီးတော့ခစ်လူတွေကသိစိတ်မဝင်စားကြတာလား
အဲဟုတ်ဘူးဗျကျွန်တော်ထင်တာရွှေမန်းဒီမောင်ဟာညဝယ်စနစ်သဘင်သစ်ဆိုပြီးတော့ရုပ်ဖြင့်ထင်းနေလောက်ကြတယ်ဒါပေမဲ့ပြိဿမကြဘူးလက်မကောင်းအဝကူကြည့်လိုက်ရမှာ
အဲတင်တော့ဟိုဆရာဂျွန်အိုကယ်ပြောဘူးတာတူစီဗမာလူမျိုးတွေကအရသာကိုရောထွေးအစာစားရင်လည်းအငင်ကအစက်ကောအခုရောပြီးတော့နေစားသူတို့တစ်ခုမြတ်တစ်ခု
ဟုတ်တယ်ဟုတ်တယ်အဲ့ဒီအနေနဲ့သွားပြီးတော့ဆက်ဆက်တယ
်
အခုတော့အဲ့လိုဟိုခုနကကျွန်တော်ပြောတဲ့တင်ညာလုံးအဲ့လိုကတဲ့ဟာမျိုးမရှိတော့နှစ်ပါးသားနဲ့မိုးလင်းသွားတယ်နောက်ပိုင်းဆက်တို့မရှိတော့ပြက်ဆက်မတိုင်မီမှာပြက်ဆက်တောင်သိမကြတော့ဘူးစတေရှိုးလို့သူတို့ခေါ်ကြတဲ့
နော
်ကွန်ဆက်ပေါ့လိုက်ကွန်ဆက်အဲ့ဒါတွေကိုရှေ့မှာဟိုခစ်ပေါ့ဆူရော်တွေခေါ်နာမည်ကြီးတဲ့ဆူရော်တွေခေါ်ရှေ့မှာမင်းသားမင်းမျိုးလည်းဆိုးသူတို့လည်းဆိုးပရိသတ်ကလည်းအလိုက်အော်ပါညာအဲ့ဒါကြီးကကျွန်တော်တို့စတေရှိုးလို့ခေါ်တဲ့ဟာကြီးကမြမဇတ်သမင်းစင်မော်ရောက်လာတယ်အဲ့ဒါကြီးနဲ့ဖွဲ့ပြီးတော့နှစ်ပါးသားနဲ့မိုးလင်းသွားတယ်ပြက်ဆက်တောင်ကောင်းကမ်းမရှိတော့
ဟုတ်ကဲ့အဲ့တချို့လူငယ်တွေကပြက်ဆက်ကိုစိတ်ဝင်စားကြတယ
်ဟုတ်က
ဲ့အဲ့ဒီဟာဘာကြောင့်ပြန်ဖို့ဖို့မဖြစ်နိုင်ဘူး
လဲအဲ့ဒါဖြစ်နိုင်တယ်ဖို့ဖို့ဖြစ်နိုင်တယ
်
ကျွန်တော်ဆိုရင်လဲဟိုကျွန်တော်ဟိုဟိုကျွန်တော်တချို့အုတ်ထူတွေဇာတ်လမ်းတွေကိုမန်လေးအငိမ့်နေစက်တွေကကပ်ရင်မှလဲဆိုရင်ကျွန်တော်အလကားပေးတယ
်ပ
တ်စံမပေးဘူးကပ်ဘာလို့ကြည့်စီချင်းဖြစ်စီချင
်
းဥစ္စာရင်လို့ဥစ္စာရင်ခဲပဲဥစ္စာဆောင်တာရယ်ဒီကိစ္စမှာတောင်းအရှိဆုံးတော့ကာယကံရှင်ပဲပရိသတ်ကိုအပြစ်မပြောနဲ့အစိုးရလည်းထဲ့ပြောမနေနဲ့ဘာလို့အစိုးရလည်းဘာမှတတယ်ကျွန်တော်တို့စီမှာ permanent theater တော့မရှိဘူးလေ
။
မြန်လားဆိုင်ကမရှိဘူးလေ။ရန်ကုန်ရှိတယ်မန္တလေးရှိတယ်ဒါပဲ။ရှိဘူးအဲ့တော့ရောက်တဲ့နေရာစင်ထိုးပြီးကနေရတာ။အစိုးရလည်းတေချာလို့မပေးနိုင်ဘူး။ဒီရင်ကျိမှုဌာနကလည်းတေချာလို့မပေးနိုင်ဘူး။အဲ့တော့ကာယကံရှင်တွေပဲဥဆိုင်လို့ဥဆိုင်ခဲ။ကာယကံရှင်တွေပေးရမယ်။လူငယ်တွေဆာလုံးမွတ်သိမ့်အောင်ပေးရမယ်။တခါတည်းမှာဥကျော်ဆောင်တာရဲ့ကျွန်တော်လူငယ်တွေသိတဲ့ကလား။သူတို့ဘာလို့မွတ်သိမ့်ဆိုတာသူတို့တော်မသိဘူး။ဆာလုံးလာပဲသိတယ်။သူရေဆာလာလားထမင်းဆာလာလားမုန်ဆာလာလား။အဲ့ဒါကိုပညာရှင်တွေကလူပညာသမားတွေကသိပြီးတော့အဲ့ဒါကိုရောဆိုကျွေးနေရမယ်အဲ့ဒါမှသူ culture civilization တက်လာမယ
်ပရိသတ်လည်းစီနေဆိုတော့သူတို့ကအကုန်ကြအဖြစ်လဲကာမိမှာပေါ့
တက်
လာမှာပေါ့
တက်လာ
လို့ခဏပါအ
ဲ့တော့တေချာစာကောင်းအောင်လုပ်ပါဘယ်သူမှဆူအစားတော့လဲကောင်းအောင်ဆိုရင်စားကြမှာပဲ
အရင်ချင်းမှုတက်သူတွေဘာတွေမှာအဲ့ပြဿတ်ပညာလဲသင်ပေးရမရှိဘူ
းအဲကျွန်တော်တို့အဲ့လို strict play ပေါ့နော
်ဟုတ်ကဲ့
ပြဿတ်မရှိဘူးမရှိဘူးသူကပရိသတ်အကနဲ့နောက်ပိုင်းစားထုတ်ပဲအဲ့ဒါပဲသူအဓိကစားပြီးလုပ်ပြီးအမှန်ကတော့ပြဿတ်တွေလုပ်ပေးရဒါမှတည့်ရထီတွေ့တာပြဿနာ
နောက်တစ်ခုကျွန်တော်မေးချင်တာအဲ့စတဲ့ပဲအဲ့တိုင်းရင်းသားရေရဲ့ယဉ်ကျေးမှုနဲ့ပတ်သက်ပြီးတော့လည်းပဲဒီဒုတိယပိုင်းမှာလည်းဆက်ပြီးတော့မေးချင်ပါတယ်
ဟုတ
်အဲ့တိုင်းရင်းသားယဉ်ကျေးမှုဟာဘယ်လိုဖြစ်သင့်ပါလဲအခုတောင်မှာတိုင်းရင်းသားဒေသချို့မှာတိုင်းရင်းသားဘာသာစကားနဲ့စာသင်မယ်ဆိုတော့အငင်းပွားနေသေးပဲတိုင်းရင်းသားဘာသာစကားနဲ့အဲ့လို medium ထားပြီးသင်မှလားသူတို့တိုင်းရင်းသားဘာသာစကားတစ်ခုတည်းကိုပဲတရား subject အနေနဲ့သင်သင့်သလားဆိုတာမျိုးလုပ်ကြရတယ်ဆရာ
အဲ့ဒါတော့လောကဆွေးနွေးကြတာပြောပါဦး
ဟုတ်ကဲ့ဆိုတော့ဟုတ်ကဲ့အဲ့ဒီကိစ္စရင်ပြောပါဦးကဲဆရာလဲကြောင်းဆရာပြန်လောကလာခဲ့ပုံတရားဝင်ဆရာဘယ်လိုပြောလဲဆရာကိစ္စကို
သိတင်တယ်တိတ်ကိုတင်တယ်လားပေါ့နော်ဒါကိုကျွန်တော်တို့ဟိုအရင်တော့ optional bummies တို့ဘာလို့ရှိသလိုပေါ့နော်ဒါက optional အနေနဲ့
တိကျဘာသာတရား
တိကျဘာသာတရားနဲ့တင်တယ်စာရောစကားရောတင်တယ်အဲ့လိုကြမှာကျွန်တော်တို့ကဟိုအခုပြောပြောနေတာဘာတိုင်းသားစီလုံးညီညွတ်ရေးဘာညာပြောမနေနဲ့အဲ့လို education ကလုတ်ပေးမှာတကယ်စီလုံးညီညွတ်မှာအဲ့ဒါကြမှာကိုရင်းစာရပါ
တ
င်တင်ပါလေ
ဆိုတော့ဂျင်းချင်းမှုကအဲ့လိုမျိုးပူတွဲဖော်ထုတ်ဖို့မဖြစ်စင်ဘူးလားဆရာ
အဲ့ဒါကတော့နည်းနည်းလက်ဝင်လိမ့်မယ်နဲ့တူတယ်။ဘာလို့ဆိုတော့အခြေခံကြီးမတူကြဘူးလေဒီတိုင်ပင်ထဲမှာတော့တူတာပေါ့နော်။သို့တော်လည်းချီလှုပ်လက်လှုပ်အခြေခံကြီးကမတူကြဘူး။ဥပမာမြန်မာအကဆိုရင် तू ကဗမာတိုင်းသားအကဆိုရင် तू ကကနုတ်လိုပဲကားတယ်ကနုတ်ပေါ့နော်။ तू ကဟိုကွေးနိုင်တော့ကွေးတယ်ဆက်ကွေးလို့မရတော့ဘူးလားပြန်ဖြီးတယ်။တိုင်းသားတချို့ရဲ့အကကဒီလိုအကွေးညှုပ်ကိုမယူဘူး။သူတို့ကမင်းပြောင်းနဲ့မင်းအမောင်ယူတယ်ဗမာကကမင်းအပြော့ကိုကနုတ်ကိုယူတယ်အဲ့တော့ဒီနှစ်ခုကြာမှာမြတ်တောင်ဆက်ဖို့ဆိုတော့သိတော့မလွယ်လာဘူးဒါပညာရှင်တွေမှလုပ်နိုင်တ
ယ်ဟုတ်ကဲ့ကျွန်တော်ကတော့အဲ့ဒီအကားကြောင့်ဆရာလောက်မသိပါဘူးနော်ကျွန်တော်စဉ်းစားမိတာအဲ့ဒီဆရာစောစောကပြောခဲ့တဲ့တိုင်းသားတချို့ယဉ်ကျေးမှုဆက်လက်ရှင်သန်တယ်အကောင့်တွေကချင်တို့ကရင်တို့စသဖြင့်သူတို့ရဲ့ယဉ်ကျေးမှုကသူတို့ကဒီခရိယန်သာသနာပြုတွေကသူတို့ရဲ့ church မှာပြသဖြင့်ဒီလူမျိုးတွေကခရိယန်ဘာသာဆိုတော့သူတို့ကျောင်းတွေမှာကဆိုရာတီးတာအတိပညာတွေသင်ပေးရအောင် stereo teleoga ပေါ်ပေါက်လာတဲ့ခါမှာဒီလူငယ်တွေအဲ့တိုင်းရင်းသားလူငယ်တွေကသိဆိုတဲ့မှာအောင်မြင်လာရတာတွေအဲ့လိုရှိတယ်ဆိုတော့တနည်းအားဖြင့်ဒါအထက်ကပံပိုးပေးတဲ့သဘောပေါ့ဆရာဘာသာရေးဖြစ်ဖြစ်ဆိုရာအန်ဘိုင်ဘက်ကအဲ့လိုမျိုးကျွန်တော်စဉ်းစားကြည့်တာဆိုတော့တိုင်းရင်းသားယဉ်ကျေးမှုပုံမှုစဉ်းစားလာအောင်အဲ့လိုမျိုးတခြားယဉ်ကျေးမှုတွေပါစဉ်းစားအောင်လုပ်နိုင်မယ်နည်းလမ်းများ စဉ်းစားနိုင်မှာ
လို့နိုင်မယ်နီလန်းကတော့ဟိုမျူစစ်ကစားမှာဂီတကနေစပြီးတော့လုံမရမယ်ဂီတမှာခုနကအခြေခံအတန်အထားပုံအတန်တက်ပုံနေမှုမြင့်မှုဒါကိုအခြေခံထားပြီးလုပ်ရမယ်အဲ့ဒီဂီတပြီးတော့မှတခြားတွေကုလို့ရမယ်မပါပြီမှာကသိတဲ့အချိန်မှာပန်တရာကျောင်းဆိုတာရှိတယ်အဆိုကအေးဒီတင်ပေးတယ်ပေါ့အခြေခံပေါ့ဒါပေမဲ့အဲ့ဒါလည်းဗမာကတွေပဲကဗျာလောကဘယ်နဲ့ကပါညာအဲ့ဒါပြီးတော့မှဆရာအောင်နဲ့ပြုရဆိုရင်ယူတက်သူတက်လို့ရတယ်ညို့တဲ့သူမှာတပင်ဘဘူးပကြီးရုပ်ရှင်ဆိုပြီးတော့အဲ့လိုမေဂျာတွေခွဲထားတာရှိတယ်။အဲ့ဒီမှာက advance ဖြစ်သွားပြီဆိုတော့ဆယ်တန်းအောင်သွားပြီဆိုတော့သင်တဲ့သင်ယူတွေကလည်းတက်ကသူသင်ယူနဲ့ပဲသင်တဲ့အခါကျတော့ခုနတိုင်းလာဘက်ကိုမရဘူးဖြစ်နေတယ်
။ဆိုတော့အဲ့အစင်းမြင့်တဲ့သုတေသနလူရတဲ့တက်ကသူတို့လူဟာတွေတောင်မှဒီတိုင်းသားရင်ချင်းမှုကိုသိကြတော့ချလေ့လာတဲ့ဌာနတွေကလည်းမရှိဘူးတင်ပါ
တယ်။မရှိဘူး။မရှိဘူး။သို့တော်လည်းမကင်းတို့ရင်ကောင်မလေးတွေကတ်လိုက်တယ်ကောင်မလေးနော်အခုနကကချင်မနောတိုင်းဓာလေးတို့လှည့်ပြီးတော့အဲ့လောက်တော့ကတ်လိုက်တယ်လှုပ်တတ်တယ
်ဆိုတော့ဆရာဘယ်လိုမြင်ပါလဲအဲ့ဒါကိုဘယ်လိုလှုပ်သိမ်းလဲအဲ့ဒီတော့ပြည်ထောင်စုတိုင်းရင်းသားချစ်ချင်တကယ်တော့နိုင်ငံရေးအဖြစ်ကြည့်ကြည့်ယဉ်ကျေးမှုအဖြစ်ကြည့်ကြည့်ပြည်ထောင်စုစစ်မှန်တဲ့ပြည်ထောင်စုဖြစ်ဖို့အတွက်ကို ethnic တခုရဲ့ ethno culture သိထုံးကားနေပြီးတော့ဒါကိုကြီးပဲတောက်ချလိုက်လို့သိမဖြစ်ဘူးထင်တယ်နိုင်ငံရေးအဖြစ်လည်းပဲတိုင်းရင်းသားပါတီကြီးပဲဗမာပါတီအဲ့လိုမဖြစ်သင့်ဘူးထင်တယ်ကျွန်တော်အခုလုံးကပြောတပြင်းကြီးဖြစ်သင့်တယ်ထင်တယ်ဟုတ်ကဲ့
အဲ့တော့ကျောင်းမှာတွေကခြေံကျောင်းဒီလိုပေါင်းဆက်ထားတယ်တက်ကသိုလ်မှာလည်းအခုလိုရင်းချင်းမှုနဲ့အမှုပညာတက်ကသိုလ်လိုမခေါ်ဘဲနဲ့ပြည်ထောင်စုတိုင်းသားများရဲ့ရင်းချင်းမှုအမှုပညာတက်ကသိုလ်ဆိုပြီးတော့အဲ့ဒီမှာကကျွန်တော်တို့ဟို department နဲ့ faculty တွေခွဲထားမယ်နော်အဲ့ဒီကနေ research တွေလုပ်အဲ့ဒီကနေအစိုးရကတွေတီထွေအဲ့လိုလုပ်မှဆက်ဆက်မှုတွေရှိလာမယ်ဒီတိုင်းကတော့ဟိုခုနကဗမာတိုင်းရင်းသားဗဟိုပြုဖြစ်နေတယ
်ဆိုတော့အဲ့လိုဆရာပြောသူဖြစ်လာဖို့ကတော့
တော်တော်တော်လုပ်ယူရမယ်ဒါပေမဲ့အဲ့ဒါကိုတော်ရှိတဲ့သူတွေသဘောပေါက်ပြီးလုံးမဆိုဖြစ်ပါတယ်ဘာကြောင့်မဖြစ်နိုင်ပါလဲ
ဟုတ်ကဲ့အဲ့တော်ရှိတဲ့သူတွေသဘောပေါက်ဖို့သိအရေးကြီးလာ
တယ်ဒီကတော့
တချို့ကလည်းပြောကြတယ်ဟာဒီဟာတဲ့အရေးကြီးတာသူတို့လုံနေရလို
့ဆိုင်မှုဗျအဲ့လိုမဟုတ်ဘူးလေတစ်ချိန်နဲ့လို့ရမှာဒါတွေက National Right Ceasefire လက်မှတ်ထိုးပြီးတော့မှညီနေရမယ်ဆိုတာမျိုးတော့ကျွန်တော်တို့အဲ့ဒါသဘောမကျဘူး
ဟုတ်ကဲ့
အဲ့တော့တစ်ချိန်နဲ့ကိုလုံနေရမယ်အပြန်လာအဲ့ဒါတွေအကျိုးပြုသွားမယ်ကျွန်တော်အဲ့လိုလေ
ကနပြောသလိုတိုင်းရင်းသားတွေ ethnic culture ethnic politics သိရဖြစ်နေတယ်လို့ပဲနောက်ကျွန်တော်မြင်လာတော့ကမြန်မာအရင်ကျင်းမှုအကုန်လုံးတိုက်တန်လိုက်ဘာသာရေးနဲ့ပတ်သက်လို့ရောဆရာဘယ်လိုမြင်ပါလဲမြန်မာနိုင်ငံမှာအစကတည်းကမြန်မာ YMBA ခေတ်ကတည်းကအမျိုးသားရေးမှာအမျိုးဘာသာသာသနာဘာသာသာသနာဆိုထိတ်ဆုံးကပါလားအခု1906ကတည်းကအခုဒီယူဆရှိနေတော့ပိုတော့မှပြင်းထန်လာသလိုဖြစ်နေပါလားဆရာအဲ့ကိစ္စကဘယ်လိုဆရာပြောလို့လဲ
အဲ့ဒီ1930ကာလပေါ့တို့မှာစီယုံကာလနော် WMB ကာလအဲ့တုန်းကမျိုးဘာသာသာသနာတကယ်မှန်တယ်တကယ်ဟုတ်တယ
်
မလို့လို့ကိုမရတာဘာလို့ဆိုအင်္ဂလိပ်လက်အောက်လေအဲ့တော့တကယ်ကိုတိုင်းရင်းသားဘယ်နဲ့ဟာလားဗမာဘာသာတို့မှာစီယုံရဲ့ကြွေးကြော်သားဗမာစာအုပ်ချစ်ပါဗမာပြည်ကိုဘယ်နဲ့ကပါအဲ့ဒီမျိုးဘာသာသာသနာတကယ်လုံးသိလုံးထက်လို့ပေါ်လာတဲ့မျိုးဘာသာသာသနာဗျအဲ့ဒီမျိုးဘာသာသာသနာကြွေးကြော်စရာမလို့တော့ခုချင်းပြူကြော်မယ်ဆိုရင်လည်းလုံးမယ်ဆိုရင်လည်းအမျိုးဘာသာသာသနာအပြင်မှအသိဉာဏ်ပညာမှထည့်ပေးရမယ်။အဲ့ဒါပါလုံးမှဖြစ်မယ်။ဘိုးကြောင့်ဆန်လည်းပြောဦးတယ်ဗျ။ဒီချင်းကအမျိုးဘာသာသာသနာမဟုတ်တော့ဘူးလို့ပြောဦးတယ်။
ဟုတ်တယ်ပြောဦးတယ်။ဆိုတော့ဆရာကျွန်တော်အဲ့ဒါနောက်ဆုံးအနေနဲ့မေးချင်တာအဲ့တော့လွတ်လပ်မှုဆိုတဲ့နေရာမှာအနာပိုင်တွေကထိန်းချုပ်ထားတာသူတို့လွတ်လပ်လက်ဖန်တီးနေတာကိုဒါပေမဲ့အနာပိုင်ဒီမကအခုနဆိုဆိုက်တီထဲမှာလူမှုအသိုင်းအဝိုင်းထဲမှာကိုအဲ့လိုတစ်ဖက်သက်ဆွဲကျင်တဲ့အယူသိဉာဏ်တဲ့လူတွေစီနေတော့ဒီလူတွေရဲ့ထိန်းချုပ်မှုကလည်းကဏ္ဍတစ်ခုရှိနေပါဘောဆရာဘယ်လိုဖြစ်ရှင်းလို့ kajian တယ်လို့ရမလဲဆရာအဲ့ကိစ္စကို
အဲ့ဒါကတော့ကျွန်တော်စိုက်ဆရာတောက်နေနေပြောရမယ်ဆိုရင်တော့စီလိုပေါက်ရှာထွက်ရမှာပဲပိတ်ဆို့မှုတွေချုပ်ကင်မှုတွေများလေလေအဲ့ဒီကနေပြီးတော့ဖောက်ထွက်ပြီးတော့ခုနအဲ့မှာ creativity ဆိုအဲ့ကြမှာပေါ်တာအဲ့လိုဖောက်ထွက်အသည့်ဖြစ်ပိတ်ထားသေးလားထပ်ဖောက်ထွက်အသည့်ဖြစ်ပိတ်ထားသေးလားထပ်ပြီးဖောက်ထွက်အသည့်ဖြစ်အဲ့လိုနည်းနဲ့ထွက်ရမှာပဲဥရေချောင်းအရာဘာညာတော့သူတက်ဆိုင်လိုများလုပ်ကြလိမ့်မယ်အဲ့ဒါတရားရင်မတရားရင်လူတိုင်းသိတယ်ဒီကိစ္စကိုင်ကန်ရှင်တွေအမှုပညာသမားတွေစာရေးဆရာတွေခုနသဘင်ဆရာဂီတဆရာတွေနဲ့ကတော့အဲ့လိုပိတ်ဆို့ထားတဲ့ကြားတဲ့ကွာဒီလိုလှုပ်ချင်းအပြင်အသည့်တွေထွက်လာတယ်တမိုင်းပြန်ကြည့်လဲအဲ့ဒါမျိုးအများကြီးပါ
ဟုတ်ကဲ့ပိတ်ဆို့တာတွေ့ရင်ဖောက်ထွက်ရမယ်ဆိုတာဆရာပြောသလိုကိုယ်လုံးတော့ပြည့်တဲ့တင်းသာဆရာကြီးဥဝင်တင်လည်းကျွန်တော်ပြောပါမယ်။ဟုတ
်ကဲ့
ဆိုတော့တပါ။ဟု
တ်ကဲ
့။ဟုတ်ကဲ့ဆရာဒီလိုထူးထူးပြော
ပါ။ဟုတ်ကဲ့ပါကျေးဇူးပါ။ဟုတ်ကဲ့ကျေးဇူးပ
ါ။ဆာရေးဆရာချေဦးညူကိုကျော်စန်သားကဝါရှင်တန် DC မြို့တော်ကစတူဒီယို VOA စတူဒီယိုမှာဖိတ်ခေါ်ပြီးတော့ဆွေးနွေးမေးမြန်းထားတာဖြစ်ပါတယ်ရှင်။ VOA ကနေထုတ်လွှင့်ပေးနေတဲ့မြန်မာအရေးဆွေးနွေးခန်းအစီအစဉ်တွေကိုတနင်္ဂနွေနေ့ညပိုင်းမှာအသစ်နားဆင်နိုင်ပြီးတနင်္လာမနေ့ပိုင်းမှာအခုလိုနောက်တစ်ချိန်ပြန်ပြီးတော့ထုတ်လွှင့်ပေးပါတယ်ရှင်။
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။ည မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီစီစဉ်ကိုည9နာရီအစီအစဉ်ပြပြချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါရှင်တနင်္လာနေ့မနက်ဖြန် VOA American တန်ရဲ့မနေ့ခုနှစ်နာရီအထိဆက်လက်နားဆင်ရမယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ32 40နဲ့40ကိုအပြင် VOA ရဲ့ Facebook စာမျက်နှာ VOA Bami News ကနေပြီးတော့လည်းနားဆင်နိုင်ကြပါရစေ။အခုဒုတိယပိုင်းအစီအစဉ်တွေနဲ့မြမပြည်ကပေးစာကဏ္ဍကိုအရင်ဆုံးနားဆင်ရမှာဖြစ်ပြီးဥစီသူအောင်မြင့်ရဲ့ပြည်တွင်သတင်းတုံးသက်ချက်မှာတော့
ကာဝင်းအသစ်မြဖြားအေယာရင်ရနန်းစခန်းမှာကာဂိတ်ဖွင့်နိုင်ရေးအခန်းတွေဝယ်ရပါမယ်။အခန်းကားကလည်း
အဝေးပြေကာဝင်းဆောက်ပြီးကိုကျိုးရှာတဲ့ဒလိပြည်သူကိုဘလောက်အခက်တွေ့စေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးထားတာကိုနားဆင်ကြရပါမယ်။အစီအစဉ်နောက်ပိုင်းမှာကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာပါရှင်။အခုရင်ဆုံးတော့မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုနားဆင်ကြည့်ကြရအောင်ပါရှင်။ပါရှင် VOE ကိုရေးလာကြတဲ့သောရရှင်ရဲ့ပေးစာတွေအီးမေးတွေပြီးတော့ VOE မြန်မာပိုင်း Facebook စာမျက်နှာပေါ်မှာလာရေးကြတဲ့သောရရှင်ရဲ့မှတ်ချက်တွေကိုတော့မြန်မာပြည်ကပေးစာများအစီအစဉ်ကနေပြန်ကြားပေးပါရမရှင်နောက်ပိုင်းမှာတော့အနောက်တိုင်းဒေးလီတပုတ်နဲ့လည်းဖြောပြပေးဖို့ရှိပါတယ်သောရရှင်တွေအတွက်မြန်မာသချင်းလေးတပုတ်နဲ့လည်းမေတ္တာတေးလက်ဆောင်ပေးဦးမှာဖြစ်ပါတယ်နော်အခုတော့အရင် VOE ကိုစာရေးလာကြတဲ့သောရရှင်ရဲ့စာတို့လေးတွေနဲ့စကြင်ပါတယ် Facebook ပေါ်မှာရေးလာကြတဲ့သောရရှင်တို့ရဲ့စာနဲ့စပါမယ်consent to ဆိုတဲ့သောရရှင်ကရေဒီယိုပဲနားထောင်ပြတာများပါတယ်တဲ့ VOE ကို Facebook ကနေ live မသေးကြလို့ပါတဲ့ VOE မိသားစုအားလုံးကျန်းမာချမ်းသာကြပါစေကျေးဇူးတင်ပါတယ်လို့ပြောပါတယ်ဟုတ်ကဲ့ပါဘယ်ကပဲနားထောင် VOE အစီအစဉ်ကိုနားထောင်နေစို့လို့ကျေးဇူးအထူးပါနော်ရေဒီယိုကဆိုရင်တော့လေဒီ line ကောင်းတဲ့နေရာတွေမှာတိတ်ချနားထောင်လို့ရပါတယ် Facebook ကလည်းဒီအဲ့လိုအလားတူနေလို့ပါပဲရှင်ဒီ Facebook internet line ကောင်းတဲ့နေရာတွေမှာတော့တိတ်ချနားထောင်လို့ရတာပါကျမတို့ဘက်ကတော့အစင်မြေ radio ကရောရုပ်မြင်သံကြားအစီအစဉ်ကိုလည်းရုပ်သံ line ကနောက်ပြီးတော့ Facebook ကအားလုံးကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါတယ်ရှင်နှောင်ချိုးချိုးဆိုတဲ့သောရရှင်ကတော့ VO လို့သတင်းဌာနရှိတာကောင်းပါတယ်တဲ့ဒါပေမဲ့မြန်မာပြည်တွင်းကပြဿနာတွေကိုပုံကြီးချဲ့ပြောတာတွေကမကောင်းပါဘူးတကယ်ကိုမှန်ကန်တဲ့အကြောင်းအရာတွေကိုမဆိုလိုပါဘူးရခိုင်ရင်းနဲ့ပတ်သက်ရင်လည်းတစ်ဖက်ဆောင်းပြီးတော့ပြောနေကြတာတွေကိုအဆုံးသတ်သင့်ပါတယ်ဆိုတော့ဆိုလာပါတယ်ဟုတ်ကဲ့ပါရှင်ဒီလိုမျိုးရေးလာကြတဲ့ဟိုဘက်ဒီဘက်ကနေပြီးတော့ဒီသတင်းဌာနတွေကိုဆွဆွဲလာကြတဲ့စာတွေကတော့နေ့စဉ်နဲ့အမျှရရှိတာပါနော်ကျမတို့လည်းထွက်ပေါ်လာတဲ့သတင်းကိုတော့သတင်းမှန်တိုင်းပဲတင်ပြပေးနေတာပါလို့ပဲအမှားခံချင်ပါတယ်ကိုလေးဆိုတဲ့သောရရှင်ကတော့ VOE ကိုစိုက်နှစ်သက်တာအမှန်ကိုအမှန်တိုင်းတင်ပြပေးတဲ့အတွက်ကြောင့်ပါတမိုင်းကြောင်ကောင်းအောင်လုပ်ကြပါတမိုင်းကြောင်ကောင်းအောင်နေထိုင်မှလည်းပြည်သူချစ်တဲ့အမတ်တွေဖြစ်လာပါလိမ့်မယ်တဲ့2020မှာအလုံးတင်ကန်းစာယူနိုင်ကြပါစေဆိုပြီးတော့ပထမပိုင်းကတော့ VOE ကိုပြောထားပြီးတော့နောက်ပိုင်းမှာတော့ဒီမြန်မာနိုင်ငံကဥပဒေပြုအမတ်တွေကိုရည်ညွှန်းပြီးတော့ပြောဆိုထားပါတယ်တိရာစင်ဆိုတဲ့သောရရှင် Facebook ပေါ်မှာလာရေးထားတာက
မင်္ဂလာပါ VOA VOA ဝိုင်းတော်သားများအားလုံးစိတ်လက်နှပါကြည်လင်ရှင်သာပြီးတော့လွန်အင်ဟုသမျှအထမြအောင်မြင်ပါစေရှင
်ဟုတ်ကဲ့ပါမင်္ဂလာရှိလာတဲ့အစုတောင်းလေးပါနော်အထူးပဲကျေးဇူးတင်ပါတယ်ဒီသောရရှင်လေးစိတ်လက်နှစ်ပါကြည်လင်ရွှေမြပါစေလို့ပြန်ပြီးတော့ဆုတောင်းပေးကြပါတယ်ရှင်အခုတော့သောရရှင်နေဒီ VOA မြန်မာပိုင်းကထုတ်လွှင့်တင်ဆက်ပေးတဲ့သတင်းတွေအကြောင်းအရာတွေနဲ့ပတ်သက်ပြီးတော့တို့ထင်မြင်ယူဆချက်တွေကိုတုံ့ပြန်ရေးသားလာတာတွေကိုဖော်ပြပေးနေတာခဏနားပြီးတော့ကြားဖြတ်ပြီးတော့သောရရှင်တွေကိုအနောက်တိုင်းဒေးလီတပုတ်နဲ့ဖြောပြပေးကြပါတယ်နော် American နာမည်ကျော် Wayne Rock အဖွဲ့တစ်ဖွဲ့ဖြစ်တဲ့ Bon Jovi အဖွဲ့ရဲ့73ချက်မြောက်တေးတက်ပြားThis house is not for sale တေးတပြားရဲ့တေးစီရီခေါင်းစဉ်တစ်ချင် This house is not for sale ဆိုတဲ့တစ်ချင်နဲ့ဖြောပြပေးကြပါတယ်ဒီအိမ်ကရောင်းရံမဟုတ်ပါလို့အဓိပ္ပာယ်ရပါတယ်ဒီတေးတပြားကသူတို့အဖွဲ့အတွက်သူတို့ရဲ့ lead guitar သမား Richie Sambora မပါဘဲနဲ့ထွက်တဲ့ပထမအဦးဆုံးတေးတပြားပါပြီးတော့သူတို့ရဲ့ lead guitar သမားအသစ်ဖြစ်တဲ့ Phil X ပထမအဦးဆုံးပါဝင်တိခတ်ပေးတဲ့တေးတပြားလည်းဖြစ်ပါတယ်
Di data biar kau sendiri mana, tetapi guru upaya penanya sosial John Von Jovi korai pawai beliau yesat taraba. Tetapi ngah, kau tidak kawin dapat lalu sesuatu tetapi beliau tetapi nama pare. These four walls have got a story to tell. Di negara lima belas jari miaji sihir suragaro terupai wenlego jinjung beliau beliau taraba pare. Terupai bigger tahun itu mah pihatan jopia layar ini. Terupai beliau niaga lajar hari itu tetapi nama tuya pare. This heart, this soul, this house is not for sale. Di the chen, di winyin, di inga, yang yam ho balu suwari. Di data biaga, bilwa o gangzong, data bia niya sema nama diti yao da jau. Fonjo vi upo ye trepid miya kwiri re, a gangzong data bia nama dip si di, chao chen yao da bia api si baari. Biro kulu miyo, a gangzong data bia siin winne niya maali, tu nao song trete data bia. Le zhe long aku data bia bawe, zetai bia nama dip si da wa. Ge di data bia ye, Yeozo to the chin lepsi, now brought data beyond counts in the chin and melepsi. This house is not for sale, nothing to buy, no?
This house is not for sale. Now, since we are talking about this, now by my daughter, she is very, very happy. My mother is very happy. My daddy is very happy. I am 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 very happy. စကားတန်တွေကိုပြန်ပြီးတော့သူတို့အမြင်နဲ့တုံ့ပြန်ထားတဲ့သောရရှင်ရဲ့ကိုယ်ပိုင်အမြင်တွေကိုဆက်ပြီးတော့ဖော်ပြပေးသွားခြင်းပါတယ်။အစိုးရတဲ့လက်ထက်မှာစီးပွားရေးတိုးတက်ဖို့အချိန်ပေးဆောင်ရမယ်နိုင်ငံရေးပြောင်းလဲဖို့လေအကောင်းဆုံးမျှော်လင့်ထားပါတယ်လို့ဒီသောရရှင်ဥမ္မာမောင်ခင်ကရေးလာတဲ့အချိန်မှာတော့နောက်သောရရှင်တဦးကနာမည်တော့ရေးမထားပါဘူးဒီသောရရှင်ကဒုက္ခတွေပြဿနာ NLD အစိုးရတက်လာခဲ့ရင်တခြားပြဿနာတွေနဲ့တူဒုက္ခတွေပြဿနာလည်းရောပါသွားလိမ့်မယ်လို့အရင်ကမျှော်လင့်ခဲ့တာတွေလည်းရှိပါတယ်။အဲ့တော့ဒီတကယ်တမ်းလက်တွေ့ NLD အစိုးရတက်လာတဲ့အချိန်မှာအခြေအနေဘယ်လိုရှိလဲဆိုတာကိုသောရရှင်ကတော့
ပေါင်း90ကျော်လောက်ပြည်တွင်းဆက်ဖြစ်နေတဲ့တန်းပြည်အနေနဲ့ဒုက္ခသည်အမျိုးမျိုးရှိနေတာပါပြည်သူတယောက်အနေနဲ့ဘေးကကြည့်ပြီးတော့ပြောရရင်ပြည်သူတင်ထားတဲ့အနေဒီအစိုးရလက်ထက်တစ်နှစ်ကျော်အတွင်းမှာအစိုးရတွေတင်ခဲ့တဲ့နိုင်ငံခြားကျွေးမိတွေပြန်ဆက်နိုင်နေပါပြီ။သဘောဝဘေးကယ်ဆယ်ရေးနဲ့စစ်ဘေးရှောင်ဒုက္ခသည်တွေအတွက်အချိန်နဲ့တပြေးညီကယ်ဆယ်ရေးနဲ့ပြန်လည်ထူထောင် ောလိနေပါလေ
တိုင်းပြည်ကိုပြန်ပြီးထူထောင်နေတဲ့တစ်ချိန်တည်းမှာပဲစစ်ပေးဆောင်ဒုက္ခဆဲတွေကိစ္စကိုလည်းတပြိုင်တည်းတည်းကင်တွယ်ပြီးလှုပ်ဆောင်နိုင်ရင်ကောင်းပါတယ်ဆိုပြီးဒီတော်ရရှင်သ ူ့ရဲ့အမြင်ကိုပြောလာတာပါတော်ရရှင်ဦးမင်းမင်းကတော့ဒီမြန်မာနိုင်ငံစီးပွားရေးတိုးတက်မှုမှာဘာများလိုအပ်နေလဲဆိုပြီးတော့သူမြင်တဲ့အချက်ကိုထောက်ပြလာတာပ
ါမြန်မာနိုင်ငံမှာဘာပဲလုပ်လို့ရှေ့ကအားကျိုးမှန်တက်လုပ်ပြီးနောက်ကအောင်မြင်မှုရှိရှိမရှိရှိသူဒေသနာထေချာလုပ်တာအားနည်းချက်ရှာပြီးပြင်ဆင်ဆောင်ရွက်နိုင်တာအားနည်းတယ်လို့မြင်ပါတယ်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့စီမံချက်ကောင်းကောင်းနဲ့စနစ်တကျဆောင်ရွက်နေတယ်လို့တကယ်ရလက်အမှန်ကိုလည်းအစိုးရဌာနကစည်ရင်းလိန်တွေကိုအခြေမခံပဲအမှန်တကယ်ထဲထဲဝင်ဝင်လေးလာပြီးတော့အားနည်းချက်တွေကိုအပြေရှားအမြဲပြုပြင်သွားမယ်ဆိုရင်အားလုံးကတက်ညီလက်ညီဆောင်ရွက်သွားကြမယ်ဆိုရင်အောင်မြင်လိမ့်မယ်လို့ယုံကြည်ပါတယ
်ရှေးကလှုပ်ပေမဲ့လည်းနောက်ကနေပြီးတော့သူတေသနာလှုပ်အားနည်းချက်ကိုတခြားရှားပြီးတော့ပြန်ပြီးတော့ပြင်ဆင်ဖို့အတွက်လိုအပ်ပါတယ်ဆိုပြီးတော့ဒီတော်ရရှင်ဦးမင်းမင်းအကြံပြုလာတာဖြစ်ပါတယ်ရှင်ဒီရက်တော့တော်ရရှင်ရဲ့ပေးစာတွေကိုဒီမှနေရက်ချင်ပါတယ်မြန်မာတိချစ်တော်ရရှင်တွေအတွက်မြန်မာသချင်းလေးတစ်ပုဒ်နဲ့လည်းဆက်ပြီးတော့ဖြောပြပေးဖို့ရှိပါတယ်မြန်မာပိုင်းရဲ့ရုပ်မြင်သံကြားနဲ့ Radio Season တင်ဆက်မှုတွေနဲ့ပတ်သက်လို့အကြံပေးဝေဖန်ခြင်းနဲ့ပြီးတော့ VOE ကနေပြီးတော့မြေတားဒေလက်ဆောင်ကဏ္ဍမှာဒေသချင်းတွေလက်ဆောင်ပါခြင်းနဲ့နောက်ပြီးတော့ကိုတွေးကြုံနေရတဲ့အဖြစ်အပျက်တွေနိုင်ငံရေးအခြေအနေတွေနဲ့ပတ်သက်လို့ကိုပိုင်းအထင်မြင်ယူဆချက်တွေကိုရင်ဖွင့်စာရေးချင်ကြတယ်ဆိုရင်တော့ကျမတို့ VOE ကိုစာရေးသားဖို့ဖိတ်ခေါ်ပါရနော်စာလိုက်ကနေစာပို့မယ်ဆိုရင် VOE American တန်မြန်မာပိုင်းအစီအစဉ်လို့လိမ့်မှုပြီးတော့စာရေးတတာအမှတ်855ရန်ကုန်စာရိုက်ကြီးဆိုပြီးစာရေးသားနိုင်ကြပါတယ်။အီးမေးလ်ပို့မယ်ဆိုရင် bammi@voanews.com ကိုမြန်မာပြည်မှာပေးစာများအစီအစဉ်ဆိုပြီးရေးနိုင်ပါတယ်။ Facebook အသုံးပြုတဲ့သူတွေအနေနဲ့လည်းကျမတို့ဒီမြန်မာပြည်ကပေးစာများအစီအစဉ်အတွက်အစာရေးတဲ့အခါမှာလည်း Facebook စာမျက်နှာမှာလာပြီးတော့ရေးသားနိုင်ပါတယ်နော်။ Facebook မှာ VOA မြန်မာပိုင်းစာမျက်နှာဖြစ်တဲ့ VOA Bammi's News ဆိုတဲ့စာမျက်နှာကိုတွားပြီးတော့ကျမတို့စီကို message ပို့နိုင်တယ်လို့မျိုးမှတ်ချက်တွေလည်းလာပြီးတော့ရေးနိုင်ပါတယ်။တော်ရရှင်နေစီကတုံ့ပြန်အကြံပြုလာကြမှာတွေကိုစောင့်မျှော်ကြိုဆိုနေပါတယ်ရှင်။အခုတော့တော်ရရှင်တွေကိုမြန်မာတချင်းလေးတပုတ်နဲ့ဆက်ပြီးတော့ဖြောပြပေးကြပါတယ်ရှင်။ဒီဇင်ဘာလ9ရက်နေ့မှာမွေးနေ့ကျရောက်တဲ့သမီးတက်စုငင်းချမ်းစင်နဲ့ဒီဇင်ဘာလ10ရက်နေ့မှာမွေးနေ့ကျရောက်တဲ့နိုင်နိုင်တို့အတွေ့ဦးလေးတွေတော်ရီမောင်နှမတွေကမေတ္တာမွေးနေ့တည်လက်ဆောင်ပါပါတယ်။အဖေနဲ့အမေကိုအမြဲတမ်းသတိရနေတဲ့တားမောင်နိုင်ကတော့ဒီဇင်ဘာလ10ရက်နေ့မှာကြာရောက်တဲ့ဖေဖေဦးချီဝင်းရဲ့အသက်86နှစ်ပြည့်မွေးနေ့အတွက်တားမောင်နိုင်သမီးလွယ်လွယ်နဲ့မြေလေးရှွန်းနိုရာဝင်းတို့ရဲ့လက်ဆောင်ဖေဖေအသက်ရာကျော်ရှိပါစေလို့မွေးနေ့ဆုမွန်တောင်းရင်နဲ့ထွင်တင်တည်ဆူထားတဲ့ကောင်းရင်တွေကမြစ်တစင်းဆိုတဲ့တချင်းနဲ့အဝေးကနေပြီးတော့မွေးနေ့မြစ်တာတေးလက်ဆောင်ပေးပို့ပါရရှင်ဒီတော့ဒီဇင်ဘာအစောပိုင်းမှာမွေးနေ့ကြာရောက်တဲ့သူတွေအတွက်ရောပြီးတော့VOA တစ်ချစ်တော်ရရှင်နေအားလုံးအတွက်ပါမေတ္တာတည်လက်ဆောင်ဖွင့်ပေးခြင်းပါတယ်နော်ထူးရင်တင်တည်ဆူထားတဲ့ကောင်းငင်တွေကမြစ်တစင်းဆိုတဲ့တချင်းကိုတော်ရရှင်နေအားလုံးနှစ်ချိုက်ခံစားနိုင်မယ်လို့မျှော်လင့်ပါတယ်နားဆင်ကြည့်ပါအောင်ရှင
်ဝေကမိုးကောင်းကြီးနေမှာငါလွမ်းငယ်ငယ်လေးတကောင်မင်းနောက်လိုက်ရှာနေLiya,
င်းတင်တည်ဆိုထားတဲ့ကောင်းငင်တွေကမြေတခြင်းဆိုတဲ့တဲ့ချင်းကိုနားဆင်ခဲ့ကြရတာပါမြန်မာနိုင်ငံနဲ့နိုင်ငံတကာကရေးသားပေးပို့လာတဲ့ VOA မြန်မာပိုင်းသောရရှင်တွေရဲ့ဝေဖန်ကြံပေးစာတွေရင်ဖွင့်စာတွေနဲ့ဒေသချင်းတောင်းလွှာတွေကိုတနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနက်ပိုင်းအချိန်တွေမှာမြန်မာပြည်ကပေးစာများအစီအစဉ်ကနေထုတ်လွှင့်တင်ဆက်ပေးနေပါတယ်ရှင်ရေဒီယိုကနေဖမ်းယူနားဆင်နိုင်တဲ့အပြင် VOA မြန်မာပိုင်း Facebook စာမျက်နှာကနေပြီးတော့လဲဒီအစီအစဉ်ကိုတိုက်ရိုက်နားဆင်နိုင်ပါတယ်တွင်းထုတ်ပေးခဲ့ပြီးတဲ့အစီအစဉ်တွေကို Radio Facebook တို့ကနေပြီးတော့တိုက်ရိုက်နားမထောင်လိုက်ရဘူးဆိုရင်တော့နောက်ထပ်ထပ်ပြီးတော့နားထောင်နိုင်တဲ့နေရာက VOA ရဲ့ Internet စာမျက်နှာဖြစ်ပါတယ်ကျမတို့ရဲ့ Website လိပ်စာက burmese.voanews.com ဖြစ်ပါတယ် VOA ကိုလည်းစာရေးကြပါအောင်နော်တော်ရရှင်ဒီအားလုံးရှင်လန်းချမ်းမြေကြပါစေရှင်။လီယာမေယေဘေစီမာမေလီလေလေလေလေဘူဝေကမေလေယေခေါ်တာဂျေယာကန်ဒီတွေ့ရဲ့တီရှာ
မေ။မအေးတနာကျော်စီစဉ်ထုတ်လွှင့်ပေးနေတဲ့မြန်မာပြည်ကပေးစာကဏ္ဍကိုတနင်္ဂနွေနေ့ညနဲ့အခုလိုတနင်္လာမနေ့ပိုင်းတွေမှာစောင့်မျှော်နားဆင်နိုင်ကြပါလိမ့်ရှင်။အခုဆက်ပြီးဦးစီသူအောင်မြင့်ရဲ့ပြည်တွင်သတင်းသုံးသပ်ချက်ကိုထုတ်လွှင့်ပေးပါမယ်။အဝေးပြေးကာဝင်းဆောက်ပြီးကိုချိုးရှာတဲ့ဒလိပြည်သူကိုဘလောက်အခက်တွေ့စေသလဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရယ်။မတ်အင်ဂျင်နိုင်ကအကူအညီတင်ဆက်ထားပါရယ်ရှင
်။ကချင်ပြည်နယ်အစိုးရဟာလက်ရှိအားကစားနဲ့ကာယပညာဦးစီးဌာနပိုင်ကာဝင်းကနေအဝေးပြေးလိုင်းပြည့်ဆွဲနေတဲ့ရင်ပိုင်ရှင်တွေကိုအသစ်ဆောက်လုပ်ထားတဲ့တပ်ကုံထွယ်ဆန်ရက်ကအဝေးပြေးကားကြီးဝင်းစစ်ကိုလာမဲ့ဒီဇင်ဘာ21ရက်နေ့နောက်ဆုံးထားပြီးပြောင်းရွှေ့ဖို့ညွှန်ကြားချက်ထုတ်ပြန်ပါတယ်။အဝေးပြေးကားပိုင်ရှင်တွေကတော့ကာဝင်းသစ်စီမရွှေ့ပြောင်းခြင်းကြပါဘူး။အကြောင်းကတော့ပြောင်းရရွှေ့ရမယ်ဆိုရင်ကာဝင်းအသစ်မြစ်ဖြားအေရာရင်ရနန်းစခန်းမှာကားဂိတ်ဖွင့်နိုင်ရေးအခန်းတွေဝယ်ရပါမယ်။အခန်းကားကလည်းကျပ်သိန်း600 900လောက်ဈေးပေါက်နေပါတယ်။လက်ရှိကာဝင်းအဟောင်းနေရာကလည်းလာမဲ့သုံးနှစ်မှစာချုပ်ပြည့်မှာမို့မပြောင်းညင်ကြပါဘူး။ဒီအတွက်ပြောင်းရရွှေ့ရမယ့်ရက်ကိုနောက်ဆုတ်ပေးဖို့ပြည်내အစိုးရစီတင်ပြကြမယ်လို့သိရပါတယ်။တကယ်တော့လက်ရှိမြကြီးနားမြို့မှာဖြစ်နေတဲ့အဝေးပြေးကာဝင်းဆိုင်ရာပြဿနာမျိုးမြန်မာပြည်အနှံ့ပြားမှာဖြစ်ပျက်ခဲ့ဖြစ်ပျက်နေစေပါ။ဒီကိစ္စဘယ်လိုပြဿနာမျိုးလဲ။ဘာကြောင့်ခုလိုပြဿနာမျိုးပေါ်ပေါက်လာရသလဲ။ NDI အစိုးရအနေနဲ့အလားတူပြဿနာမျိုးဘယ်လိုကင်တွယ်ဖြေရှင်းသင့်တယ်လဲဆိုတာကုရပတ်ဆွေးနွေးတင်ပြသွားပါမယ်။
လက်ရှိကချင်ပြည်နယ်မြစ်ကြီးနားမြို့ကအာဏာပိုင်တွေရဲ့လုပ်ရက်ဟာအထူးအဆန်းတော့မဟုတ်ပါဘူး။အရင်စစ်အာဏာရှင်တွေလက်ထက်ကတည်းကအကြိမ်ပေါင်းများစွာလုပ်ကင်ခဲ့တဲ့လုပ်ရက်မျိုးပါ။ငကူအဝေးပြေးကားဂိတ်နေရာတွေကိုကျင်းလို့မြို့နဲ့နီးလို့စနစ်မကျလို့စတဲ့အကြောင်းပြချက်မျိုးစုံနဲ့အဝေးပြေးကားဂိတ်အစ်စ်တွေဖွင့်ဖို့ကြိုးစားပါရတယ်။အဝေးပြေးကားဂိတ်အစ်စ်ဖွင့်တဲ့လုပ်ငန်းကလည်းလွယ်လွယ်ကူကူပါ။နားလည်မှုယူထားတဲ့ဒါမှမဟုတ်လက်ငွေယူထားတဲ့ကုမ္ပဏီတစ်ခုခုကိုအဝေးပြေးကာဝင်းစောက်ခိုင်းပါတယ်။အဝေးပြေးကာဝင်းလို့ဆိုပေမဲ့ထူးထူးဆန်းဆန်းမဟုတ်ပါဘူး။ဝင်းကြီးတစ်ခုထဲမှာနှစ်ထပ်ဒါမှမဟုတ်နှစ်ထပ်ခွဲလောက်ပါတဲ့တိုက်ခန်းတွဲကြီးတွေစီတန်းစောက်လုပ်လိုက်တာမျိုးပါ။စောက်ပြီးတာနဲ့အာဏာပိုင်တွေဟာရင်လိုင်းပိုင်ရှင်တွေကိုအဲ့ဒီဝင်းထဲမဖြစ်မနေပြောင်းဖို့အမိန့်ထုတ်ပါတယ်။သူတို့ကသာလွယ်လွယ်အမိန့်ထုတ်ပေမဲ့ရင်လိုင်းပိုင်ရှင်တွေကတော့မတတ်တာပါဘူး။မတန်တဆဈေးနှုန်းတွေနဲ့အဲ့ဒီလိုကားဂိတ်ဖွင့်မဲ့အခန်းတွေကိုပါဝယ်ရပါတယ်။ကိုယ်လိုက်မှပြေးဆွဲတဲ့ကားတွေများရင်များသလောက်တခမ်းမကပိုပြီးဝယ်ရပါတယ်။တချို့ဒေသအာဏာပိုင်တွေကတော့ကားဝင်းဆောက်တဲ့ contract စီကလက်ငွေအကြီးကျယ်ရတာရှိသလိုတချို့ကတော့အဲ့ဒီတဲကအခန်းတွေကိုဈေးပေါပေါဒါမှမဟုတ်အခမဲ့ရပြီးပြန်ရောင်းစားကြပါတယ်ဒီလိုနဲ့မြန်မာနိုင်ငံအနှံ့အပြားကအာဏာပိုင်တွေဟာအခုလိုကာဝင်းအစ်စ်ဆောက်တာမျိုးအလွန်စိတ်ပါပျော်ရွှင်ကြလို့တချို့မျိုးတွေဆိုဆယ်စုနှစ်တခုလောက်အတွင်းအဝေးပြေးကာဝင်းနေရာနှစ်နေရာသုံးနေရာလောက်ပြောင်းတာမျိုးတောင်ရှိခဲ့ပါတယ
်ဒီလိုလုံးလို့ခီးစင်တဲ့ရင်ပိုင်ရှင်တွေဘသူအဆင်ပြေတယ်လဲမေးရင်ဘသူမှအဆင်မပြေဘူးလို့ပဲဖြေရမှာပါအကြောင်းကတော့အဝေးပြေးကားကြီးလို့ပြောပေမဲ့ကာဝင်းဖွဲ့စည်းပုံကဝင်းကြီးတဝင်းတွေကတက်ခန်းတွဲတွေကြီးပဲဖြစ်နေလို့ပါပဲရင်လိုင်းပိုင်ရှင်တွေဟာကိုယ်ဝယ်ထားတဲ့တက်ခန်းတွေကိုရုံကန်အဖြစ်ခီးတဲ့နားနေကန်အဖြစ်ကုန်ပစ္စည်းလက်ခံရအဖြစ်ကို့ကားတွေအကုန်လုံးကို့အခန်းရှိကနေထွက်အဝေးကနေပြန်လာရင်ကို့ခန်းရှိမှာပဲခီးတဲ့တွေချစတာတွေလုံနေရတော့အခန်းကျင်းလေးတွေနဲ့ခီးတဲ့အရေးအတွက်ကားအရေးအတွက်မမှန်မတဖြစ်ပြီးရှုပ်ရှုပ်ထွေးထွေးတွေဖြစ်နေတတ်လို့ပါပဲအလားတူခီးတဲ့တွေလည်းအဆင်မပြေပါဘူးသူတို့အတွက်စနစ်ကျတဲ့လက်မှတ်ရောင်းရနေရနားနေစရာနေရာသမားချင်းတိုင်းကားစီရမဲ့နေရာစတာတွေသသမမမရှိတော့အတော်လေးကိုအခက်ခဲတွေ့နေရရလို့ပါပဲရန်ကုန်မန္တလေးလိုရင်လိုင်းများတဲ့ကားဝင်းတွေဆိုပိုဆိုးပါတယ်ခီးတွေဟာအဲ့ဒီဝင်းကြီးထဲမှာဘယ်ရင်လိုင်းကဘယ်နေရာမှာရှိလဲဆိုတာအလွယ်တကူမသိနိုင်လို့ပါပဲ လက်မှတ်ကိုကြိုတင်ဝယ်မထားဘဲဓာတ်ရိုက်သွားလူတွေဆိုကားဂိတ်တစ်ခုကိုသွားလက်မှတ်မရရင်နောက်ထပ်ခတ်ဝေရဂိတ်တစ်ခုကိုပြန်ရှာမရရင်နောက်ထပ်ကားဂိတ်အသစ်ရှာနဲ့ရွာလေပြီးအလွန်အခက်တွေ့နေကြရတဲ့အနေအထားမျိုးပါ
ဒါပေမဲ့အဝေးပြေးကားဂိတ်တွေရဲ့စနစ်နဲ့စီမံခန့်ခွဲမှုဟာခုလိုဖြစ်ချင်တယ်လို့ဖြစ်နေတာနှစ်ကာလကြာခဲ့ပြီမို့ခီးသွားပြည်သူတွေနဲ့ရင်လိုက်ပိုင်ရှင်တွေဟာတကယ်တကယ်ဘလို့ဖြစ်တဲ့စီမံခန့်ခွဲမှုအမှားကြောင့်သူတို့ဘလောက်ဒုက္ခရောက်ရတယ်ဆိုတာမတွေးတတ်အောင်ဖြစ်နေကြပါပြီ။တကယ်တော့အခုလိုပြဿနာဖြစ်ရတာဟာတက်ဆိုင်ရအာဏာပိုင်အသီးသီးဟာအဝေးပြေးဝင်းလို့အဆောက်အအုံတွေဆောက်ပြန်ရောက်ပြီးကိုကျိုးရှာလို့မှုအဝေးပြေးကောင်းဝင်းဆိုတာဘလို့တိဆောက်ရတယ်ဆိုတာလုံးဝမသိနားမလည်မှုစတဲ့အချက်တွေကြောင့်ဖြစ်ပါတယ်။ကြီးသည့်ဖြစ်စေငယ်သည့်ဖြစ်စေအဝေးပြေးကောင်းဝင်းတစ်ခုစနစ်တကျတိဆောက်မယ်ဆိုရင်ဖွံ့ဖြိုးတိုးတက်နေတဲ့နိုင်ငံကြီးတွေကိုတော့တွားကြည့်ဖို့မလိုပါဘူး။အိမ်နီးချင်းထိုင်းနိုင်ငံလောက်ကြည့်ရင်ကိုပဲသိနိုင်ပါတယ်။အဝေးပြေးကောင်းဝင်းဆိုတာပင်မအဆောက်အုံတစ်ခုပါပါမယ်။အဲ့ဒီထဲမှာရင်လိုက်အသီးသီးကနေလက်မှတ်ရောင်းမဲ့ဆိုင်ကန်းငယ်လေးတွေ၊ခီးဤတွေတွေစုပေါင်းနားနေမဲ့အခန်းတွေ၊အစားအသောက်ပစ္စည်းရောင်းချမဲ့ဆိုင်ကန်းတွေနဲ့တန့်စင်ကန်းစတာတွေပါပါမယ်။အဲ့ဒီအဆောက်အုံပတ်လဲဒါမှမဟုတ်ကက်လျက်မှာကားတွေစိုက်ကက်ထွက်ခွာမဲ့တတ်မှတ်နေရာတွေထားပေးရပါမယ်။ဘတ်ကားတွေဟာသူတို့တတ်မှတ်နေရာမှာထွက်ခွာဖို့တတ်မှတ်ချိန်ထက်15မိနစ်နာရီဝက်ကြိုရောက်စောင့်ဆိုင်နေတဲ့ခီးတဲ့တွေကိုတင်ပြီးရင်ထွက်ခွာယူမှာပဲ။အဲ့ဒီတနေရာထဲမှာပဲနာရီဝက်တစ်စီးထွက်ခွာနိုင်ပါတယ်။အတိတ်ဘက်ကတော့ကားဝင်းတစ်ခုဟာတစ်ရက်12နာရီအလုပ်လုပ်မယ်။နာရီဝက်တစ်စီးထွက်မယ်ဆိုရင်ကားတစ်စီးရန်နာစရာနေရာလောက်ထားရင်တစ်နေ့ကား12စီးခီးတဲ့တင်ထွက်ခွာနိုင်ပါတယ်။တစ်နှစ်ကားအစီး120ဆိုရင်ကားရက်တင်မဲ့နေရာ10နေရာကားအစီး1200လောက်ထွက်မယ်ဆိုရင်ရက်တင်နေရာ100လောက်ရှိရင်လုံလောက်ပါတယ်။အဲ့ဒီကားဝင်းထဲမှာရင်လိုင်းတွေရဲ့ရုံးခန်းတွေလာဆောက်စရာမလိုသလိုဘတ်ကားကြီးတွေကလည်းလာပြီးစုပြုံရန်နာနေစရာမလိုပါဘူး။တနေရာမှာစုပြီးကိုကားထွက်ချိန်နီးမှဝင်းနေဝင်းတတ်မှတ်ရန်နာဂိတ်မှာရက်ခီးတဲ့တင်ပြီးတတ်မှတ်ချိန်ထွက်ခွာယူမှာပဲ။အတော်လေးကိုရိုးရှင်းပါတယ်ခီးသွားပြည်သူတွေအဆင်ပြေသလိုကားလိုင်းပိုင်ရှင်တွေကလည်းဝင်းထဲမှာအခန်းဝယ်စရာမလိုငွေကုန်ကြေးကျရှိစရာလည်းမလိုပါဘူ
းဘယ်လိုပဲဖြစ်ဖြစ်အခုမြကြီးနာကကားဝင်းပြောင်းရွှေ့ရေးပြဿနာလိုမျိုးတချို့မှာမကြာခဏကြားနေရလေးရှိပါတယ်ရန်ကုန်မန္တလေးလိုတကယ်မြို့ကြီးတွေကအဝေးပြေးကားဝင်းတွေမှာလည်းအလားတူပြဿနာမျိုးကြုံနေရတာပါပဲအခုပြဿနာဟာနေ့စဉ်တနေရာကနေတနေရာသွာလာနေကြရတဲ့သန်းနဲ့ချီတဲ့ခီးသွွားပြည်သူတွေရဲ့အခက်အခဲပြဿနာထောင်နဲ့ချီတဲ့ရင်လိုက်ပိုင်ရှင်စီးပွားရေးလုပ်ငန်းရှင်တွေရဲ့ပြဿနာကြီးဖြစ်နေတာမို့ NLD အစိုးရအနေနဲ့လေးလေးလတ်လတ်သဘောထားပြီးတနိုင်ငံလုံးအတိုင်းအတာနဲ့စနစ်တကျစီမံခန့်ခွဲဆောင်ရွက်သင့်ပါကြောင်းတင်ပြလိုက်ရပါတယ
်ဦးစီသူအောင်မြင်ရဲ့ပြည်တွင်သတင်းတုံ့တက်ချက်ကိုတနင်္ဂနွေနေ့ညနဲ့တနင်္လာမနေ့ပိုင်းတွေမှာပုံမှန်နှာစင်နိုင်သလို VOA ရဲ့ website စာမျက်နှာ burmese.voanews.com မှာလည်းအတန်ဖိုင်နဲ့ရောစာသားနဲ့ပါနှာစင်ဖတ်ရှုနိုင်ကြပါရရှင်။အခုနောက်ဆုံးကြန်နေသေးတဲ့ကိုငိမ့်ချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွှားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းနှာစင်ကြရအောင်ပါရှင်။
ကြံကြံပဖန်တွေလှုပ်တက်တဲ့ဂျပန်နိုင်ငံမှာတော့အသုံးပြုပြီးသားဟင်းချက်စီနဲ့မိထုံပြလိုက်ပါပြီ။ဒိုဂျိုမြို့ပန်းကြံတစ်ခုထဲက73မိုင်လောက်ရှိတဲ့ခီးတစ်လျှောက်မီးလုံးပေါင်း 4,200 ကျော်ကိုဟင်းချက်စီကရတဲ့စွန့်အင်ကိုအသုံးပြုပြီးမိထုံပြလိုက်တာပါ။ဂျပန်နိုင်ငံဒိုဂျိုမြို့ရဲ့မီဂူရိုမြစ်ကမ်းခြေတစ်လျှောက်ဟာနှစ်စဉ်နှွေဦးရသည့်ရောက်တိုင်းချယ်ရီပန်းတွေနဲ့စီကားလေးရှိတဲ့နေရာဖြစ်ပြီးတော့အခုအချိန်မှာခရစ်စမတ်ရသည့်အမီပန်းရောင် LED မီးလုံးတွေနဲ့အလှဆင်ထားပါတယ်။မီးထုံးဖို့အတွက်ဒီဟင်းချက်စီတွေကိုဒေသခံစားသောက်ဆိုင်တွေလူနေအိမ်တွေကရတာဖြစ်ပြီးတော့ Minano Illumination အားလုံးအတွက်အလင်းရောင် project လုပ်ငန်းတစ်ခုဖြစ်ပါတယ်။ဒီလုပ်ငန်းကို2011ခုနှစ် Fukushima Nuclear ရိုးစိမ့်မှုဖြစ်ပြီးလျှက်စစ်မီးပြတ်တက်မှုတွေဖြစ်ခဲ့တဲ့အချိန်ကတည်းကစခဲ့တာပါ။ဒေသခံတွေရဲ့ပါဝင်မှုနဲ့လျှက်စစ်မီးကိုအဲ့ဒီနေရာမှာပဲမီးစက်နဲ့အသုံးပြုပြီးသားဟင်းချက်စီတွေကိုသုံးပြီးထုတ်နိုင်တာပြကျင်လို့အခုလိုလုပ်ခဲ့တာဖြစ်ကြောင်းစီစဉ်သူဟာဂျီမီနာရီတာကပြောပါရယ်ရေရှည်လှုပ်လို့ရတယ်ဆိုတာကိုလည်းနှစ်စဉ်အခုလိုမီးထုံးပြခဲ့တာဖြစ်ပါတယ်တစ်နှစ်ကိုဟင်းချက်စီ9400လီတာလောက်စုဆောင်ပြီးအခုလိုမီးထုံးပွဲကိုစီစဉ်တာဖြစ်ပါရယ်ရှင်
အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်နာကမေရီလန်းပြည်နယ်ထဲမှာရှိတဲ့ National Harbor Hotel နဲ့အပန်းဖြေနေရာမှာတော့ Christmas ရာသီကို ရေခဲပေါင်နှစ်တန်းလောက်သုံးပြီးစောင်းရသည့်ရေခဲနန်းတော်ကြီးတွေဖန်တီးထားပါတယ်။ဒီနှစ်အတွက်ခေါင်းစဉ်ကတော့1964ခုနှစ်တွေကကလေးတွေအကြိုက် TV series ဖြစ်တဲ့ Randolph the Red Nose Reindeer ဖြစ်ပါတယ်။ Gaylord National Resort Hotel ဟာကျောင်းနိုင်ငံရေခဲပပုကျွမ်းကျင်သူအယောက်30လောက်ကိုဖိတ်ခေါ်ပြီးတော့ Disney ရုပ်ရှင်တွေကဇက်ကောင်တွေနဲ့ပုံစံတူရေခဲရုပ်တွေကိုထုလုပ်ထားတာပါ။ကျောင်းနိုင်ငံဟာဘေမြို့ကနိုင်ငံတကာရေခဲနဲ့နှင်းပွဲတော်ကိုအားကြအတူယူပြီးနှစ်စဉ်အခုလိုရေခဲပပုပွဲတော်ကိုစီစဉ်ခဲ့တာဖြစ်တယ်လို့ Gaylord Hotel က Richard Dimbogowitz ကပြောပါတယ်။ရေခဲတွေအခုလိုပုံစံအတိုင်းထိမ့်သိမ်းထားနိုင်မှုအတွက်အခန်းအပူချိန်ကိုအနှုတ် 73 ဒီဂရီဆယ်စီယပ်စ်မှာထားပြီးထိမ့်သိမ်းရတာဖြစ်ပါတယ်။ဘဘူးအယုတ်တွေကိုအသက်ဝင်အောင်မတူညီတဲ့ရေခဲအယောင် 14 ယောင်ကိုသုံးထားတယ်လို့ဖန်တီးသူတွေကပြောပါတယ်။လာရောက်လည်ပတ်သူတွေအနေနဲ့လည်းအသေးစိတ်အမှုလက်ရာတွေကြောင့်ရင်သက်ရှုမောကြရမှာပါ။ဒီရေခဲပြပွဲမှာလူကြိုက်အများဆုံးကတော့ရေခဲရှော့စီတာဖြစ်ပါတယ်။ကလေးတွေအတွက်လည်းထိခိုက်ဒဏ်ရာရတာမျိုးမဖြစ်အောင်တေချာချောထားတယ်လို့တရုတ်ရေခဲပပုပညာရှင်ဖူပင်ဝေးကပြောပါတယ်ရေခဲပြပွဲအတွက်ဝင်ငွေလက်မှတ်တွေကတော့လူကြီး38ဒေါ်လာနဲ့ကလေး32ဒေါ်လာဖြစ်ပါတယ်အခုပြပွဲကိုဇန်နဝါရီလ1ရက်နေ့အထိဖွင့်လှစ်ပြသထားမှာပါခင်ဗျာ
ဘယ်ဂျီယံနိုင်ငံကအန်တဝပ်ဒရိတ်ဆန်ယုံမှာတော့အလာရဲ့ယာဒီကိုကြိုဆိုတဲ့အနေနဲ့တရုတ်မီးဘုံတွေရောင်စုံထွန်းညှိထားပါတယ်2014ခုနှစ်ကတည်းကအခုလိုတရုတ်မီးဘုံတွေထွန်းညှိခဲ့တာပါတရုတ်ပညာရှင်တွေဖန်တီးထားတဲ့မီးရောင်စုံတွေထွန်းညှိထားတဲ့မီးဘုံအယုတ်တွေကိုတရိတ်ဆန်ယုံတွေကတရိတ်ဆန်တွေနဲ့အတူပြသထားတာပါတရုတ်နဂါကြာပန်းနဲ့ဝေလငါးကြီးလိုမီးဘုံအယုတ်တွေကိုညဘက်မှောင်တာနဲ့မီးထွန်းထားပါတယ်အကောင်သေးလေးတွေကိုတော့တရုတ်ပြည်မှာဖန်တီးပြီးနဂါလိုအကောင်ကြီးတွေကိုတော့ဒီနေရာမှာပဲဆောက်လုပ်ခဲ့တာပါရိုးရာတရုတ်မီးဘုံကိုတော့ဝါးတွေဖျောင်းနိုင်တွေစက်ကူတွေနဲ့ဖန်တီးထားတာဖြစ်ပြီးအခုမီးဘုံတွေကိုတော့ခြေတဲ့အပားလေးတွေကိုသန်ဖရိမ်ပေါ်မှာအုပ်ဖန်တီးထားပြီးလက်စစ်မီးလုံးတွေထွန်းတာပါအခုလိုမီးထွန်းပွဲတော်ကိုဇန်နဝါရီလ14ရက်2018ခုနှစ်အထိဆင်နွှဲမှာပါရှင
်ကိုငင်းချမ်းနဲ့ရှားဖောင်တို့စီစဉ်တင်ဆက်ပေးနေတဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုနားဆင်ကြကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်အစဆုံးကိုမနေ့၈နှစ်နိုင်ကနေ၉နှစ်နိုင်အထိတစ်ချိန်၊နေ့လယ်၁၂နှစ်နိုင်ကနေနေ့ခင်းတစ်နှစ်နိုင်အထိတစ်ချိန်ပြန်ပြီးတော့လည်းနားဆင်နိုင်ပါတယ်။အခုတနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့နိုင်ငံတကာသတင်းကျဉ်းချုပ်ကိုကိုစောဝင်းလိုင်ကပြောပြပေးပါအောင်မရှင်။
အမေရိကန်သမ္မတဒေါ်နယ်ထရမ့်ကဂျေရုဆလင်ကိုအစ္စရေးမြို့တော်အဖြစ်အသိအမှတ်ပြုတဲ့ဆုံးဖြတ်ချက်ကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေမွတ်စလင်အများစုနေထိုင်တဲ့နိုင်ငံတွေနဲ့အာရဗ်နိုင်ငံတွေမှာတင်းနှင်းငွေနေကဖြစ်ပေါ်ခဲ့ပါတယ်။လေဗနွန်နိုင်ငံဘေရွတ်မြို့မှာရှိတဲ့အမေရိကန်တန်ရုံအနီးမှာဆန္ဒပြပွဲတွေဖြစ်ပေါ်ခဲ့တယ်လို့ကမ္ဘာမွတ်စလင်လူဦးရေအများဆုံးရှိတဲ့အင်ဒိုနီးရှားနိုင်ငံမြို့တော်ဂျကာတာမှာလည်းထောင်ပေါင်းများစွာသောပြည်သူတွေအမေရိကန်တန်ရုံအပြင်မှာရှိတဲ့ဆန္ဒပြခဲ့ကြပါတယ်။အလားတူပဲဂျော်ဒန်၊တူရကီ၊ပါကစ္စတန်၊မလေးရှား၊အီဂျစ်၊အစ္စရေးနဲ့နယ်နိမိတ်ချင်းထိစပ်နေတဲ့ပါလက်စတိုင်းကိုပိုင်အုပ်ချုပ်ခွင့်ရဒေသတွေမှာလည်းဆန္ဒပြပွဲတွေအတိအသင့်ဖြစ်ပေါ်ခဲ့ပါတယ်။ရုတ်တရက်ထွက်ပေါ်လာတဲ့အမျက်သောတာတစ်ခုကြောင့်ကမ္ဘာကြီးပျက်စီးသွားနိုင်တယ်လို့2018ခုနှစ်နိုဘယ်ညဉ့်ဉာဉ်ရေးဆုရှင်တွေကသတိပေးလိုက်ပြီးနျူကလ িয়ার လက်နက်ပိုင်ဆိုင်တဲ့နိုင်ငံတွေအနေနဲ့ကုလသမဂ္ဂအနုမြူလက်နက်တားမြစ်ရေးသဘောတူညီချက်တစ်ခုရရှိအောင်ကြိုးပမ်းကြဖို့တက်တွန်းလိုက်ကြပါတယ်။နိုင်ငံတကာအနုနျူကလ িয়ার လက်နက်ဖြတ်သိမ်းရေးလှုပ်ရှားမှုအဖွဲ့ ICAN ရဲ့ကိုစားနိုဘယ်ဆုကိုလက်ခံရယူသူ Beatrice Finn ကနျူကလ িয়ার လက်နက်တွေအဆုံးသတ်မှာလားကျမတို့ဘဝတွေအဆုံးသတ်မှာလားဆိုပြီးဆုလက်ခံတဲ့အခမ်းအနားမှာထည့်သွင်းပြောကြားခဲ့ပါတယ်။လူ့အခွင့်အရေးကိုခုခံကာကွယ်ဖို့တဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုကမ္ဘာခေါင်းဆောင်တွေအနေနဲ့လှုပ်ဆောင်ကြဖို့ပိုဟမ်မင်းကြီး Francis ကလည်းတင်းနှင်းငွေနေမှာတောင်းဆိုလိုက်ပါတယ်။အထူးသဖြင့်အားနည်းသူတွေနဲ့ချို့တဲ့နွမ်းပါသူတွေအတွက်လှုပ်ဆောင်ကြဖို့တိုက်တွန်းလိုက်ပါတယ်။နျူကလ িয়ার ခင်းမဲ့တဲ့ကမ္ဘာကြီးဖြစ်အောင်ဒီဇင်ဘာမှအားထုတ်လှုပ်ဆောင်ကြဖို့လိုအပ်နေကြောင်းနဲ့သူ့ရဲ့အင်ဒိုကနေပြောကြတဲ့မင်ကွန်းနဲ့မှာထည့်သွင်းပြောကြခဲ့ပါတယ်။ကိုရီးယားကျွမ်းဆောင်မှာမြောက်နယ်မြောက်ကိုရီးယားနျူကလ িয়ার လက်နက်တိစောက်ရေးအစီအစဉ်အရှေ့မြလာနေကြပြီးမှာပဲဂျပန်တောင်ကိုရီးယားနဲ့အမေရိကန်တို့ပါဝင်တဲ့ဒုံးကျည်လမ်းကြောင်းကိုသိရှိအောင်လုပ်ပြီးဟန်တာကာကွယ်ရေးနဲ့ဆိုင်တဲ့စီးလေးချင်းမှုကိုဒီကနေ့စတင်မှာဖြစ်ပါတယ
်။တနင်္လာနေ့မနေ့ဖက်ထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုကိုစောဝင်းလိုင်းကြီးညာပေးသွားတာပါ။ဒီမနေ့အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နဲ့ဖြစ်ပြီးတန်ဖန်းအင်ဂျင်နီယာကတော့ Darius Smith ဖြစ်ပါရရှင်။တနင်္လာနေ့ညနေပဲ6နာရီခွဲကနေ9နာရီထိအစီအစဉ်တွေကိုလိုင်းဒိုမီတာ16 19 25တို့ကနေနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ကျွန်မခွာညိုပါရှင်။
This program has come to you from the Voice of America, Washington.